Welcome to the Voice of America in Burmese.
Minglam nakhen ma shin 2019 ခုနှစ် October လ10ရက်ကြာသပတေးနေ့မနက်ခင်း VOA စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ line တို့မီတာ24 40 51အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်မခွာညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ခင်းသတင်းတွေကိုဒေါက်ခင်မျိုးသင်းနဲ့ကျွန်တော်ကြိုကြောသိမ်းပြပြမှာပါဆီးရီးယားချင်းမြောက်ပိုင်းကခါတပ်ဖွဲ့တွေကိုဒူဂီတပ်ဖွဲ့တွေကလေကြောင်းကနေရောမြေပြင်ကနေပါဆက်ပြီးတိုက်ခိုက်နေပါတယ်ဒီရုပ်နဲ့ကုံသွေးအစင်အသဘောတူညီချက်တစ်ခုရဖို့အခွင့်အလမ်းကောင်းတစ်ခုရှိနေပြီလို့သမ္မတထရမ့်ကပြောပါတယ် Facebook ထီထောင်သူ Mark Zuckerberg ဟာသူတို့ထုတ်မဲ့ Digital ငွေကြေးနဲ့ပတ်သက်ပြီး American All Out မှာဒီလအတွင်းပြောဆိုဖြစ်ကြောက်ကိုရှိပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာတွေထဲမှာတော့အကျိတ်80မြောက်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုပ်အမှုဆောင်စည်းဝေးမှာဒုက္ခသည်တွေနေရပြည်ရေးနဲ့နိုင်ငံသားဖြစ်ရေးလုပ်ငန်းစဉ်ကိုလူကယ်ပြန်ဝင်ကြီးကအခုလိုရှင်းပြသွားပါတယ
်။ The NVC process to citizenship which took 2 years has now been shortened to 6 months.
မြန်မာပြည်ကိုပြန်ရောက်ပြီး6လကြာမှစီစစ်ပြီးနိုင်ငံသားစီစီရေးကတ်တွေထုတ်ပေးမယ်ကြောင်းပြောသွားတာနဲ့အတူနိုင်ငံတကာသတင်းလွှာတွေမှာတော့ဒီနှစ်နိုဘယ်ငြိမ်းချမ်းရေးဆုရှင်တွေအဖြစ်လူခွင့်ရေးရှင်နေအမတ်ကလိုနီနဲ့တကွာနာမည်ပြည့်နေသူတွေအကြောင်းတခါဆီးရီးယားမြောက်ပိုင်းကိုတူရကီကဗုဒ္ဓဟူးနေ့မှာစပြီးတော့တိုက်ခိုက်ခတ်ခဲ့တဲ့အပေါ်မှာအမေရိကန်ကမဟာမိတ်ခတ်တွေအပေါ်မှာတစ္ဆာဖောက်မှုအဖြစ်ရှုမြင်နေကြတာဟောင်ကောင်ကစန္ဒပြပွဲတွေနဲ့မငြိမ်သက်မှုတွေကိုနှိမ်နှင်းဖို့တရုတ်ပြည်မှကြီးအကူအညီကိုဟောင်ကောင်အုပ်ချုပ်ရေးမှူးယူတော့မလားစတဲ့သတင်းလွှာတွေနားဆင်ကြရမှာပါအခုအရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါခင်မြို့သက်တို့ကပြောပြပါမယ်ရှင
်ဆီးရီးယားနိုင်ငံချင်းမြောက်ပိုင်းကခါတပ်ဖွဲ့ကိုရှင်းထုတ်ဖို့ကာလာတော်ကြာကလေးကစီစဉ်ထားတဲ့စစ်စင်ရေးတစ်ခုကိုတူရကီကစတင်နေပါပြီခါလက်နက်ကင်တွေကိုတူရကီဆိုရကအကြမ်းဖက်ဝါဒီတွေဖြစ်တက်မှတ်ထားပြီးအနောက်နိုင်ငံအများပြားကတော့IS အကြမ်းဖက်ဝါဒီဘက်ကိုနှိမ်နင်းတာမှာအဓိကမဟာမိတ်တွေဖြစ်သတ်မှတ်ထားတာပါ။အဲဒီဒေသကိုလေကြောင်းကနေတိုက်ခိုက်ပြီးနိုင်ငံပိုင်းကြာပြီးတဲ့နောက်တူရကီရဲ့ဒုတိယအဆင့်ထိုးစစ်ကိုစတင်ပါတယ်။တူရကီတပ်ဖွဲ့တွေဟာနေဆက်ကိုဖျက်ပြီးဆီးရီးယားရှေ့မြောက်ပိုင်းကိုဝင်လာကြတယ်လို့တူရကီကာကွယ်ရေးဌာနရဲ့ဒေသစံတော်ချုပ်ဗိုလ်ဒူးနေနှောင်းပိုင်းထုတ်ပြန်ချက်တခုမှပြောထားပါတယ်။ဒါပေမဲ့ဆီးရီးယားဒီမိုကရက်တစ်တပ်ဖွဲ့များ SDF ပြောခွင့်ရမူစတဖာဘာလီကတော့တူရကီတပ်ဖွဲ့တွေရဲ့တောအပြတ်ဒေသမြေပြင်ထိုးစစ်ကို SDF တပ်ဖွဲ့ဝင်တွေကတွန်းလှန်လိုက်တယ်အခုချိန်မှာရှစ်တက်သွားနိုင်တာမရှိဘူးလို့ Twitter မှာကြေညာပါတယ်စစ်စင်ရေးစတင်တဲ့ပေါ်တူရီသမရရီဂျစ်ထာယက်အာရိုဝန်ကငြိမ်းချမ်းရေးညွှန်ဦးလို့ဗိုလ်ဒူးတွေမှာခေါ်ဆိုကြေညာပြီးတူရကီနိုင်ငံပေါ်ကျန်းမာဝါဒအန်ရယ်ချိန်ချောက်မှုကိုအပီးတိုင်ဖယ်ရှားပစ်ဖို့ရည်ရွယ်တာလို့ပြောပါတယ်ဆီးရီးယားရှေ့မြောက်ပိုင်းကနေအမေရိကန်တပ်ဖွဲ့ကိုယုံသိမယ်လို့သမရအင်ပီရိုကကြေညာခဲ့ပြီးရပိုင်းအတွင်းမှာပဲတူရကီစစ်ဖက်ရဲ့စစ်စင်ရေးကိုစတင်တာပါသမရအင်ပီရိုရဲ့ကြေညာချက်ပေါ်အံ့အားသင့်ခဲ့ကြတယ်လို့အတော်လဲဝေဖန်ပြောဆိုနေကြပါတယ်ဒီအကြောင်းသတင်းဆောင်မကိုနောက်ပိုင်းမှာထုတ်လင်းမှုရှိပါတယ်ခင်ဗျာ
ဆီးရီးယားမြောက်ပိုင်းကနေအမေရိကန်တပ်တွေကိုရုတ်သိမ်းဖို့သမရဒေါ်နယ်ထရန့်ဆုံးဖြတ်ချက်အတွက်ဗိုလ်တပူးနေမှာလဲပါတီကြီးနှစ်စလုံးကလှစ်တော်မှတ်တွေဆက်ပြီးပြင်းပြင်းထန်ထန်ဝေဖန်တိုက်ခိုက်ကြပါတယ်ထရန့်အစိုးရအဖွဲ့ရဲ့အချက်မရှိပြစ်ပယ်မှုခံရတဲ့မဟာမိတ်ကတ်စ်တွေအတွက်ဆုတောင်းပေးကြဖို့တန်ကာရိုလိုင်းနာပြည်နယ်ရီပူဘလီကန်ထက်လွတ်တော်မှလင်းစေးဂရဟမ်က Twitter မှာရေးပါတယ်ဒီလိုလုပ်တာ IS စစ်တွေးကြော်ပြီးပြန်ပြီးခေါင်းထောင်လာဖို့တေချာစေတယ်လို့လည်းပြောပါတယ်ဒယ်လဝဲပြည်နယ်ကဒီမိုကရက်ထက်လွတ်တော်မှ Chris Coons ကလည်းသမ္မတထရန့်အစိုးရအဖွဲ့ကဆီးရီးယားကတ်စ်မဟာမိတ်တွေကိုပြစ်ပယ်ထားတယ်လို့ဆဆွဲတယ်လို့ American ပြည်ထောင်စုရဲ့ယုံကြည်အားထားရမှုတွေမေးခွန်းထုတ်စရာဖြစ်လာစေတယ်လို့ကြေညာချက်ထုတ်ပြန်ပြောဆိုပါတယ်အခုလို American တပ်တွေ Syria ကရုတ်သိမ်းမှုတွေအကောင်းမြင်သူကတော့ Kentucky ပြည်နဲ့ Republican အထက်လွှတ်တော်မှ Rand Paul ဖြစ်ပါတယ်။သမ္မတ Trump ကအဆုံးမရှိတဲ့စစ်ပွဲကိုရပ်ဆိုင်းစေခဲ့တယ်လို့ဒီအတွက်ရလက American ပြည်ထောင်စုအတွက်ပိုးပြီးခိုင်မာအားကောင်းလာနိုင်တယ်လို့ဆိုပါတယ်
။သမ္မတ Donald Trump ကသူ့ကိုရေးယူဖို့ All Out Democrat အမတ်တွေစုံစမ်းစစ်ဆေးနေတဲ့ကိစ္စတရားရုံးချုပ်အထိရောက်ပြီးအဆုံးဖြတ်ခံယူရနိုင်ချေရှိတယ်လို့ခန့်မှန်းပြောဆိုလိုက်ပါတယ်။သူကိုရေးယူတင်တာဆိုတာဒီမိုကရက်တွေဦးဆောင်ပြီးစုံစမ်းစစ်ဆေးမှုမှာပါဝင်လို့ဆောင်မှာမဟုတ်ဘူးလို့သမရအင်ပြည်တော်ကပြောပြီးနောက်တည့်အကြမှာပဲသမရကသတင်းထောက်တွေကိုအဲ့လိုပြောတာပါ။အောက်လူတော်ကဒီမိုကရက်တွေအနေနဲ့သူ့ရဲ့ပူပေါင်းဆောင်မှုကိုလိုချင်ရင်ဘာလုပ်ရမလဲဆိုတာကိုတော့သမရထရမ့်ကအတိအကျပြောမတော်ပါဘူး။ဒါပေမဲ့ကျွန်တော်တို့ရဲ့အခွင့်အရေးတွေကိုသူတို့ပေးမယ်။ရီပူဘလီကန်တွေအနေနဲ့မျှတတဲ့အခွင့်အရေးရမယ်ဆိုရင်ပူပေါင်းဆောင်ရွက်မယ်လို့တော့ပြောပါတယ်။Twitter ပေါ်မှာတော့သမ္မတထရမ့်ကသူ့ကိုရေးယူဖို့စုံစမ်းစစ်ဆေးနေတာဟာဘာမှမလုပ်တဲ့ဒီမိုကရက်တွေရဲ့လိင်ညာလှည့်ပြားမှုတသက်ပဲလို့ရေးပါတယ်။အရေးယူဖို့စုံစမ်းစစ်ဆေးနေတာဟာအခြေခံဥပဒေနဲ့မကိုက်ညီဘူးလို့သမ္မတအင်ပြူကပြောထားပြီးစုံစမ်းစစ်ဆေးမှုလုပ်တဲ့မလုပ်တဲ့ဆိုတဲ့အပေါ်အောက်လူတော်တရားလုံးဝမျက်ခွဲဆုံးဖြတ်ဖို့တောင်းဆိုထားပါတယ်။ဒါ ါပေမဲ့အရေးယူမလားဆိုတာတကယ်တမ်းမဲခွဲဖို့မဆုံးဖြတ်ခင်သမရဒူးရဲ့ဥပဒေမဲ့လုံဆောင်ချက်ဆိုင်ရာဆွဆွဲချက်တွေကိုအလုပ်တော်ကစုံစမ်းစစ်ဆေးတဲ့အပေါ်ပိတ်ပင်ကန့်တတ်တဲ့စည်းကမ်းသတ်မှတ်ချက်မျိုးမရှိပါဘူး
။ကွန်ပျူတာအွန်လိုင်းကနေစိုက်ဘာတိုက်ခိုက်မှုတွေအတော်ရော့ပါလာနေတာတွေ့ရပေမဲ့တိုက်ခိုက်သူတွေဟာအချက်လက်တွေနဲ့အကျိုးမြတ်ငွေရဖို့အတွက်ပြစ်မှတ်ထားလုပ်လာတာတွေ့ရတယ်လို့ EU ဥရောပသမဂ္ဂရဲ့2019စိုက်ဘာတိုက်ခိုက်မှုဆိုင်ရာအစီရင်ခံစာမှာဖော်ပြပါတယ်။စိုက်ဘာချင်းချောက်မှုတွေထဲမှာထိတ်ဆုံးကရှိနေတဲ့ပြန်မေးတောင်းငွေတောင်းဖို့လုပ်ထားတဲ့ ransomware ကတော့ခုထိကြံနေဆဲဖြစ်ကြောင်းနဲ့ EU ရဲ့စိုက်ဘာစောင့်ကြည့်ဌာနအစီရင်ခံစာမှာဖော်ပြပါတယ်။တိုက်ခိုက်သူတွေကအရေးကြီးတဲ့အချက်လက်တွေကို ransomware သုံးပြီးပိတ်ဆို့ထားပြီးငွေပေးမှပြန်ဖွင့်ပေးတာမျိုးလုပ်လို့ရှိတဲ့အတွက်ပုဂ္ဂလိကရောလူလူအတွက်ပါစီးပွားရေးဆိုင်ရာအကြီးအကျယ်ထိခိုက်စေတာပါ internet ရာဇဝတ်မှုဆိုင်ရာချင်းချမှုလေးလာချက်လို့နာမည်ပေးထားတဲ့ဒီအစင်ခန်းစာမှာဖော်ပြထားတဲ့ Sosowar ထိခိုက်စေတဲ့ ransomware တစ်ခုက2019 Germanware ဖြစ်ကြောင်းဥပမာပေးပါတယ် Germany company တွေကသူ့ကြောင့်နလန်မထူနိုင်မဲ့ဖြစ်နေတာပါဒီလိုတိုက်ခိုက်မှုမျိုးအစိုးရဌာနတွေလှုပ်လာမှာစိုးရင်ကြောင်းဖော်ပြပါတယ် American ပြည်ထောင်စုမှာတော့ data ဆိုင်ရာအစိုးရတွေထိခိုက်စေပြီး Atlanta နဲ့ Baltimore မြို့ကြီးတွေဟာဒီလိုတိုက်ခိုက်မှုမျိုးခံရတယ်လို့ဆိုပါတယ် American မှာရှိတဲ့ပြည်နယ်တွေက Delaware နဲ့ Kentucky ကလွှဲရင်ကျန်ပြည်နယ်တိုင်းမှာဒီလိုတိုက်ခိုက်ခံရအောင်လည်းပြောပါတယ
်ဖီယိုရီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 လိုင်းဒိုမီတာ40 kHz 9.13 လိုင်းဒိုမီတာ58 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့ကြာသပတေးနေ့မနေ့ဖက်သတင်းတွေကိုတိုက်ဆက်လက်ပြောပြနေပါရယ်အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံတို့ကြားကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တရားရဖို့တိတ်ကောင်းတဲ့အခွင့်အရေးတရားရှိနေပြီလို့သမ္မတဒေါ်နယ်ထရမ့်ကဗိုလ်ထူးနေ့မှာပြောပါရယ်နိုင်ငံကြားကုန်သွယ်ရေးဆိုင်ရာအစီအမံဆွေးနွေးပွဲတွေဝါရှင်တန်မြို့တော်မှာဒီကနေ့လုပ်ဖို့ရှိနေချိန်မှာပဲသမ္မတထရမ့်ကသတင်းတောက်တွေကိုအဲ့လိုပြောတာပါသဘောတူညီချက်လုပ်နိုင်မယ်ဆိုရင်ရအောင်လုပ်သွားမှာပါတိတ်ကောင်းတဲ့အခွင့်အရေးတရားရှိနေပါရယ်ကျွန်တော်ထင်တော့တရုတ်ကကျွန်တော်ထက်ပိုပြီးသဘောတူညီချက်ရအောင်လုပ်ချင်နေပါရယ်လို့သမ္မတထရမ့်ကပြောပါရယ်အမေရိကန်နဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တစ်စီတစ်ပိုင်းရအောင်လုပ်ဖို့တရုတ်ကလမ်းဖွင့်ထားတယ်ဆိုတဲ့သတင်းထွက်လာပြီးတဲ့နောက်ဗိုလ်ထူးနေကဥရောပနဲ့အမေရိကန်အစုရှယ်ယာစီးတွေပြန်တက်ပါတယ်။ဝေးကမွတ်စလင်လူနည်းစုတွေကိုဖိနှိပ်တဲ့တရုတ်တာဝန်ရှိသူတွေနဲ့အဖွဲ့အစည်းတွေပေါ်အမေရိကန်ကတန်ခတ်အရေးယူမှုအသစ်တွေအင်္ဂါနေ့မှာချမှတ်လိုက်တာကြောင့်အဲဒီနေ့ကအစုရှယ်ယာစီးတွေတည်တည်သာသာကျသွားခဲ့တာပါ။ဒါပေမဲ့လည်းတရုတ်ကအမေရိကန်ရဲ့စိုက်ပျိုးရေးထုတ်ကုန်တွေကိုပိုဝယ်ပြီးအပြန်အလှန်အားဖြင့်အမေရိကန်ကကုန်သွယ်ကုန်အသစ်တွေတိုးမြှင့်ချမှတ်မဲ့ကိစ္စကိုစိုင်းထားဖို့ဆိုတဲ့သဘောတူညီချက်မျိုးရလာနိုင်ခြေရှိသေးတယ်ဆိုတဲ့သတင်းတွေကြောင့်ဥရောပနဲ့အမေရိကန်ကအစုရှယ်ယာစီးတွေပြန်တက်လာတာဖြစ်ပါတယ
်လူမှုမီဒီယာကွန်ရက်ကိုတုံးပြီးကမ္ဘာလုံးဆိုင်ရာဒီဂျစ်တယ်ငွေကြေးစတင်တုံးဖို့စီစဉ်တာနဲ့ပတ်သက်ပြီး Facebook ကြီးကဲ Mark Zuckerberg ကအမေရိကန်အောက်လွှတ်တော်ကြားနာပွဲမှာဒီလာတဲ့ထွက်ဆိုဖို့ရှိပါတယ် Facebook ကိုစစ်ဆေးမေးမြန်းဖို့နဲ့ငွေကြေးဆိုင်ရာဝန်ဆောင်မှုနဲ့အုတ်ရင်ခဏတွေပေါ်မှာသူ့လှုပ်ဆောင်မှုကဘယ်လိုရိုက်ခတ်မှုရှိနိုင်လဲဆိုတာနဲ့ပတ်သက်ပြီးကြားနာပွဲမှာ Zuckerberg တယောက်ခဲကိုသာမေးမြန်းမှာဖြစ်ကြောင်းအောက်လွှတ်တော်ငွေကြေးဝန်ဆောင်မှုဆိုင်ရာကော်မတီထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ် Facebook က Digital Liberal ငွေကြေးတုံ့ဆွဲမှုစတင်ဖို့စီစဉ်ခဲ့တဲ့နောက်ပိုင်း American ပြည်ထောင်စုနဲ့ဥရောပဥပဒေပြုအမတ်တွေရဲ့နဲ့စီမင်းစည်းကမ်းဆိုင်ရာတာဝန်ရှိသူတွေရဲ့ပြင်ထန်တဲ့ဝေဖန်မှုကိုခံနေရတာပါဒီနေ့အစပိုင်းတုန်းက Facebook ရဲ့ Digital ငွေကြေးဆိုင်ရာအမှုဆောင်အရာရှိ David Marcus ဟာအထက်လွှတ်တော် Bank Competition မှာသူ့ရဲ့ငွေကြေးအစီအစဉ်နဲ့ပတ်သက်ပြီးနှစ်နာရီကျော်ကြာရှင်းပြခဲ့ရပြီးဒီငွေကြေးကိုကြီးကြပ်မှုဆိုင်ရာအတည်ပြုချက်မပါဘဲထုတ်ဝေခွင့်မပြုခဲ့ပါဘူး Marcus နဲ့တခြား Facebook အမှုဆောင်အရာရှိတွေကတော့ Digital ငွေကြေးတဲ့ဟာကမ္ဘာလုံးဆိုင်ရာငွေလှဲခွက်တွေကို short ကြစီမှာဖြစ်တဲ့အပြင်ဒါက Bank စနစ်နဲ့လက်လန်းမမီသူတွေအတွက်အဆင်ပြေစေမယ်လို့လည်းပြောပါတယ်
ကမ္ဘာပေါ်မှာအမြင့်အယုံချိုရင်းသူဒါမှမဟုတ်မျက်လုံးကွယ်နေသူလူပေါင်း 1.2 ဘီလီယံထက်မနည်းရှိတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကထုတ်ပြန်တဲ့အစိုးရအသိတစ်ခုမှဖော်ပြထားပါတယ်။အဲဒီအထက်မှာကြိုတင်ကာကွယ်နိုင်ခဲ့ခြင်းရှိတဲ့ဒါမှမဟုတ်အခုချိန်ထိဘာမှလုံမပေးနိုင်သေးတဲ့အမြင့်အယုံချိုတဲ့နေသူလူပေါင်းက 1 ဘီလီယံထက်မနည်းရှိတယ်လို့ WHO ကပြောပါတယ်။ကမ္ဘာတဝန်းကလူပေါင်း 1 ဘီလီယံကျော်ဟာအနီးမုံအဝေးမုံလိုမျိုးရေတိမ်ဆွဲတာလိုမျိုးမျက်လုံးတငယ်အားနေတာလိုမျိုးအခြေအနေတွေအတွက်သူတို့လိုအပ်တဲ့ကုသမှုမရကြတာကြောင့်အမြင့်အယုံချွတ်တက်ပြီးနေထိုင်နေကြရတယ်လို့ WHO ကပထမဆုံးထုတ်ပြန်တဲ့အမြင့်အယုံဆိုင်ရာနိုင်ငံတကာအစီအခံစာထဲမှာဖော်ပြထားပါတယ်။ဒီကနေ့အောက်တိုဘာလ10ရက်နေ့မှာကြာရောက်တဲ့နိုင်ငံတကာအမြင့်အယုံဆိုင်ရာနေ့ World Sight Day ပတိုင်ခင်မှာပဲ WHO ကဒီအစီအခံစာကိုထုတ်ပြန်တာပါ။သက်ကြီးရွယ်ဦးလူကြီးပိုးပြီးတော့များလာတာဘဝနေထိုင်မှုပုံစံတွေပြောင်းလဲလာတာနဲ့အထူးသဖြင့်တော့ဝင်ငွေနှိမ့်တဲ့နိုင်ငံတွေလေလန်းအဆင့်ဝင်ငွေရှိတဲ့နိုင်ငံတွေမှာ မျက်လုံးဆိုင်ရာကျန်းမာရေးစောင့်ရှောက်မှုမရှိလာတာတွေဟာအမြင်အာရုံချိုးတက်သူအစီအတွေ့ပိုများလာနေတာရဲ့အဓိကအကြောင်းရင်းတွေဖြစ်တယ်လို့ကမ္ဘာကျန်းမာရေးအဖွဲ့ရဲ့အစီအစဉ်မှာဖော်ပြထားပါတယ်။တာမန်မျက်မှန်တက်ဖို့တော့အလွယ်တကူမရသူတွေဒါမှမဟုတ်မျက်လုံးတငယ်ရင်ခွဲစိတ်ကူတာမှုခံယူခွင့်မရသူတွေစတဲ့လူပေါင်းတန်းတစ်ထောင်ရဲ့လိုအပ်ချက်ကိုကူညီဖြည့်ဆည်းပေးဖို့ရန်ပုံငွေအမေရိကန်ဒေါ်လာ14ဘီလီယံလိုအပ်တယ်လို့ WHO ကပြောပါတယ်
။လွန်ခဲ့တဲ့နှစ်တန်းပေါင်း115တန်းလောက်ကရှင်းတန်းခဲ့တဲ့အမတန်ကြီးမားတဲ့အသားစားဒိုင်နိုဆောကြီးတစ်ကောင်ရဲ့ကြောက်ဖြစ်ရုပ်ကျွင်းကိုထိုင်းနိုင်ငံမှာတွေ့ရတယ်လို့သိပ္ပံပညာရှင်တွေကဗုဒ္ဓဟူးနေ့မှာပြောပါတယ်။တွေ့ရှိခဲ့တဲ့ဒိုင်နိုဆောကို CM Raptor Suwati လို့နာမည်ပေးထားပြီးသူ့အရှိက26ပေးနဲ့အလေးချိန်ကအနည်းဆုံး3တန်ခွဲလောက်ရှိနိုင်တယ်လို့ခန့်မှန်းပါတယ်။သူ့မှာငမန်းလိုခြွန်ထက်တဲ့သွားတွေရှိပြီးအပင်စားဒိုင်နိုဆောတွေကိုရှာဖွေစားတောက်လေးရှိတယ်လို့လွန်ခဲ့တဲ့နှစ်တန်းပေါင်း100လောက်ကရှင်သန်ခဲ့တဲ့သူတို့ဟာကွိကောက်တဲ့မြစ်ကြောင်းတွေတစ်လျှောက်ကျဆားလေးရှိပါတယ်။ထိုင်းနိုင်ငံကိုရက်ဒေတာမှာ CM Raptor 4ကောင်ရဲ့ရုပ်ကျွင်းအပိုင်းစားတွေတွေ့ခဲ့ရပြီးအပိုင်းစားတွေကတော့ကောင်းခွန်ကြောရိုးလက်ရိုးတင်မဆုံရိုးနဲ့သွားတွေဖြစ်တယ်လို့ခိုရတ်ရုပ်ကျွင်းပြတိုင်းနဲ့နန်ခါရာဟာဘစ်တက္ကသိုလ်ကရုပ်ကျွင်းပညာရှင်ချုပ်ချလုံးဝကပြောပါတယ်ဒီဒိုင်နိုဆောတွေဟာလွန်ခဲ့တဲ့နှစ်သန်းပေါင်း90ကျော်လောက်ကရှင်သန်ချက်စားခဲ့တဲ့ငမန်းလို့သွားရှိတဲ့တောက်တဲ့မျိုးလို့အဓိပ္ပာယ်ရတဲ့ကာကာရိုဒွန်တိုဆောရပ်စ်ဒိုင်နိုဆောမျိုးတွေဖြစ်ပါတယ်
အော်တော်ပါလာဆယ်ရဲ့ကြာသပတေးနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါခင်မျိုးသက်တို့ပြောပြပေးသွားကြတာပါရှင်အခုသတင်းလွှာတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါမယ် NVC နိုင်ငံသားစီစစ်ရေးကကင်ဆောင်ထားသူတွေကို6လအတွင်းစီစစ်ပြီးနိုင်ငံသားဖြစ်အောင်ဆောင်ရွက်ပေးမှာဖြစ်တဲ့အကြောင်းလူကယ်ပြန်ဝင်ကြီးဒေါက်တာဝင်းမြတ်အေးကပြောခဲ့ပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာအော်တိုဘာလ9ရက်ကနေ17ရက်နေ့အထိကျင်းပတဲ့အကြိမ်80မြောက် UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးအမှုဆောင်ကော်မတီအစည်းအဝေးကိုတက်ရောက်နေတဲ့ဒေါက်တာဝင်းမြတ်အေးကဒုက္ခသည်တွေဌာနေပြန်ရေးအဓိကဖြစ်နေတဲ့နိုင်ငံသားဖြစ်ခွင့်ကိစ္စအကြောင်းကိုရှင်းပြခဲ့တာဖြစ်ပါတယ်။မတ်အင်ဂျင်နိုင်ကအပြည့်စုံပြောပြပေးပါမယ်ရှင်
။ဘင်္ဂလားဒေ့ရှ်နယ်စပ်ကဒုက္ခသည်တွေရခိုင်ပြည်နယ်ကနေရပ်ကိုပြန်နိုင်ရေးမြန်မာအစိုးရကစီစဉ်ဆောင်ရွက်နေတဲ့အခြေအနေတွေကိုလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကအောက်တိုဘာလ10ရက်နေ့က UNHCR အမှုဆောင်ကော်မတီစည်းဝေးမှာရှင်းပြခဲ့ပါတယ်။သူကိုယ်တိုင်ဘင်္ဂလားဒေ့ရှ်ကော့ဆက်စ်ဘဇာဒုက္ခသည်စခန်းတွေကိုတွားရောက်ပြီးဌာနေပြည်ရေးအစီအစဉ်ကိုဒုက္ခသည်တွေကိုရှင်းပြခဲ့ကြောင်းလဲဒေါက်တာဝင်းမြတ်အေးကဆိုပါရယ်ရခိုင်ပြည်နယ်သာမကအခြားမြန်မာနယ်စပ်တစ်လျှောက်ဒုက္ခသည်တွေနေရပြည်ရေးအစီအစဉ်မှာ MVC နိုင်ငံသားစီစီရေးကတ်ရရှိထားသူတွေအနေနဲ့နိုင်ငံသားဖြစ်ခွင့်ကြာမြင့်တဲ့အချိန်ဟာအရင်လိုနှစ်နှစ်မဟုတ်တော့ဘဲ6လပဲကြာမြင့်မှာဖြစ်တယ်လို့ဒေါက်တာဝင်းမြတ်အေးကအခုလိုပြောပါရယ်
Myanmar holds the view that systematic documentation is
မြန်မာတိုင်းငံလုံးမှာရှိနေတဲ့အပုံတင်အထောက်အထားမရှိသူတွေရဲ့ပြဿနာကိုဖြေရှင်းရမှာအချက်လက်တွေကိုစနစ်တကျပြည့်စုံဖို့အလွန်အလွန်ကိုအရေးကြီးပါတယ်ဒီအကြောင်းအရာနဲ့ဆက်ဆက်ပြီးပြောရရင် MVC နိုင်ငံသားစစ်စီရေးကပ်ပြားကိုမြန်မာနိုင်ငံသားဥပဒေအရထုတ်ပေးထားတာဖြစ်ပါတယ်ရခိုင်ပြည်နယ်ကအိုးအိမ်ဆွန့်ခွာထွက်ပြေးသူတွေထိုင်းဒုက္ခသည်စခန်းတွေကနေနေရပြန်လာသူတွေအပါအဝင်တနိုင်ငံလုံးမှာဒီအစီအစဉ်တိုင်းဆောင်ရွက်နေပါတယ် MVC ဆိုရာဟာနိုင်ငံသားဖြစ်ဖို့လမ်းကြောင်းဖြစ်ပါတယ်အရင်က MVC ကတ်ခိုင်ထားသူတွေအနေနဲ့နိုင်ငံသားဖြစ်ဖို့နှစ်နှစ်ကြာပေမဲ့အခုတော့အချိန်တို6လအတွင်းရအောင်လုပ်ပေးမှာဖြစ်ပါတယ
်မြန်မာနိုင်ငံတွင်းမွေးဖွားတဲ့ကလေးမှန်သမျှအခုအစ်စ်ပြဋ္ဌာန်းလိုက်တဲ့ကလေးတငယ်ဆိုင်ရာဥပဒေတည်းအရာမွေးဖွားစည်းရင်းလက်မှတ်ကိုရရှိမှာဖြစ်တယ်လို့လည်းသူကအခုလိုပြောပါတယ
် Our new child rights law guarantees the right of register at birth for all children
မြန်မာနိုင်ငံကလေးသူငယ်ဆိုင်ရာဥပဒေအသေးအလူမျိုးဘာသာကြားမှမခွဲခြားပဲကလေးအလုံးအတွက်မွေးဖွားချိန်မှာမှတ်ပုံတင်နိုင်ခွင့်ကိုအမှတ်ခံပေးထားပါတယ်။ဘယ်ကလေးမှအနောက်ကျမကြံစေရဘူးဆိုတဲ့ရည်မှန်းချက်အကောင့်ထဲပေါ်ဖို့တနိုင်ငံလုံးမှာကလေးမွေးစည်းရင်းကိုအခမဲ့မှတ်ပုံတင်လို့ရအောင်ဆောင်ရွက်ပေးနေပါတယ်။
2016နဲ့2019ခုနှစ်မှာအာဆာအဖွဲ့ကရခိုင်ပြည်နယ်မြောက်ပိုင်းနေဆက်ကလုံခြုံရေးစခန်းတွေကိုဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်မြန်မာစစ်တပ်ကပြန်လည်နှိမ်နင်းနဲ့ပြင်းထန်လာတဲ့နယ်မြေရှင်းလင်းရေးမှာဒေသငယ်ရိုဟင်ဂျာတွေတိမ့်နဲ့ချီအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ကြတာဖြစ်ပါတယ်။ရိုဟင်ဂျာဆိုတဲ့ခေါ်ဝေါ်ကတော့မြန်မာစိုးရကအတိမတ်ပြုလက်ခံခြင်းမရှိပါဘူး။ဒေါက်တာဝင်းမြတ်အေးကတော့မြန်မာနိုင်ငံမှာနေထိုင်ခဲ့ကြတဲ့ဒုက္ခသည်တွေကိုပြန်ပြီးလက်ခံဖို့အစိုးရကအဆင်သင့်ဖြစ်နေကြောင်း UNHCR အစည်းအဝေးမှာပြောပါရယ်ကော့ဆက်စ်ဘဇာဒုက္ခသည်စခန်းတွေမှာရှိနေတဲ့ရခိုင်ပြည်နယ်မှာနေထိုင်ခဲ့ကြသူတွေတဲ့နေထိုင်ခွင့်ရထားတဲ့ပုံစံအမျိုးမျိုးရှိနေတယ်လို့လည်းဒေါက်တာဝင်းမြတ်အေးကဆိုပါရယ် ဒါကြောင့်အချက်လက်ပြည့်စုံသူတွေဆိုရင်နိုင်ငံသားမှတ်ပုံတင်ကတ်ကိုထုတ်ပေးမှာဖြစ်ပြီးဘာသက်တေကန်ကပ်ပြားမှမရှိသူတွေအတွက်တော့ MVC ကတ်ကိုချက်ချင်းထုတ်ပေးမှာဖြစ်ကြောင်းဒေါက်တာဝင်းမြတ်အေးကအစည်းအဝေးမှာအခုလိုရှင်းပြပါဗျာ
We cannot classify all of them as stateless
သူတို့အလုံးကိုနိုင်ငံမဲ့တွေပါလို့ကျွန်တော်တို့သတ်မှတ်လို့မရပါဘူးတချို့မှာမြန်မာအစိုးရကထုတ်ပေးထားတဲ့သက်တေကန်ကပ်ပြားတွေရှိနေပါတယ်လက်ရှိမြန်မာနိုင်ငံမှာပြဋ္ဌာန်းထားတဲ့နိုင်ငံသားဥပဒေအရတချို့သူတွေရဲ့အချက်လက်တွေပြည့်မီတယ်ဆိုရင်နိုင်ငံသားမဟုတ်ပုံတွေကထုတ်ပေးမှာဖြစ်ပါတယ်။တသက်ကံကပ်ပြားဘာမှမရှိသူတွေအတွက်တော့ MVC card ကိုချက်ချင်းထုတ်ပေးမှာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲသူတို့ကိုနိုင်ငံသားအဖြစ်လျှောက်ထားဖို့သတ်မှတ်ချက်တွေအတိုင်းဆက်လက်ဆောင်ရွက်ပေးမှာဖြစ်ပါတယ်
။ဘင်္ဂလားဒေ့ရှ်နယ်စပ်ကနေရပ်ပြန်လာမဲ့ဒုက္ခသည်တွေတဲ့ MVC card ကင်ထားမဲ့သူတွေအတွက်သွာလာလှုပ်ရှားခွင့်ကိစ္စကိုသူကအခုလိုပြောပါတယ်။
NVC grantees freedom of movement to the extent that the security conditions allow
NVC card တွေလုံခြုံရေးအတိုင်းအတာခွင့်ပြုထားသလားလွတ်လပ်စွာသွားလာခွင့်ရှိမှာဖြစ်ပါတယ် NVC card ကင်ထားသူတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုနယ်စပ်ဖြတ်ကျော်ခွင့်လက်မှတ်နဲ့သွားခွင့်ရမှာဖြစ်ပါတယ်သူတို့မှာလွတ်လပ်စွာသွားလာခွင့်နဲ့ပတ်သက်လို့လူမှုဆိုင်ရာကန့်သတ်ချက်တွေရှိနေတဲ့ဆိုတဲ့အချက်ကိုကျွန်တော်တို့လိလိပြုမထားပါဘူးလူမှုအတိုင်းဝိုင်းတွေကြားမှာယုံကြည်မှုနဲ့တာဇာရရှိမှုတွေကိုတိစောက်ပြီးဒီပြဿနာကိုကျွန်တော်တို့ဖြည့်ရှင်းနေပါတယ
်။ဒါအပြင်နှစ်ပေါင်း80ကြာပြည်ရင်းစစ်နဲ့နှစ်ပေါင်း90ကြာစစ်တပ်ကအုပ်ချုပ်ခဲ့တာဒီမိုကရေစီပြုပြင်ပြောင်းလဲရေးနှစ်အနည်းငယ်လောက်ပဲရှိနေသေးတာစတဲ့မြန်မာနိုင်ငံရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုလည်းဒေါက်တာဝင်းမြတ်အေးကပြောသွားပါတယ်။ဒုက္ခသည်တွေနေရပြည်ရေးအစီအစဉ်မှာ UNHCR UNDP တို့ဘက်ကကူညီဆောင်ရွက်မဲ့ကိစ္စတွေအတွက်မြန်မာအစိုးရနဲ့နားလည်မှုစာကြွန်းလွှာလက်မှတ်ရေးထိုးတဲ့ကိစ္စကိုလည်းဝန်ကြီးဒေါက်တာဝင်းမြတ်အေးကကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုပ်အမှုဆောင်ကော်မတီစည်းဝေးမှာအလေးပေးပြောကြားခဲ့ပါတယ်ရှင
်။မန်အင်ဂျင်နိုင်ပြောပြသွားတာပါရှင်။အခုနိုင်ငံတကာသတင်းလွှာတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်။အရင်ဆုံးဟောင်ကောင်ဘက်ကမငြိမ်မသက်မှုတွေအကြောင်းကိုကြည့်ကြရအောင်ပါ။စန္ဒပြမှုတွေလေးလကြာဇက်တိုက်ဖြစ်နေတဲ့ဟောင်ကောင်မှာဒီသတင်းပတ်ကုန်တဲ့ပြင်းထန်တဲ့စန္ဒပြပွဲတွေနဲ့မငြိမ်သက်မှုတွေဆက်လက်ဖြစ်ပွားခဲ့ပြီးတဲ့နောက်အခက်ကြုံနေရတဲ့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကအစိုးရစန့်ကျင်တဲ့စန္ဒပြပွဲတွေကိုနှိမ်နှင်းဖို့တရုတ်ပြည်မာကြီးရဲ့အကူအညီကိုရယူဖို့အချက်ကိုလည်းပြစ်ပယ်မထားဘူးလို့ဆိုပါတယ် VOA သတင်းတောက်ပက်စီဝီတာကူဆွာရာသတင်းပေးပို့ထားတာကိုကိုရဲမင်းထွန်းကပြောပြမှာပါရှင
်ဟောင်ကောင်ကစန္ဒပြပွဲတွေကိုတားဆီးဖို့လူမြင်ကွင်းမှာမျက်နှာဖုံးဆွတ်သွားလာတာကိုပိတ်ပင်ခဲ့တဲ့ဟောင်ကောင်စိုးရရဲ့အရေးယူဆောင်ရွက်ချက်ကြောင့်ဟောင်ကောင်ကစန္ဒပြပွဲတွေအဆုံးသတ်ပြီးရေးဝက်ပြပြတော့ရမယ်အစားပုံမှန်ပြင်းထန်တဲ့အကြမ်းဖက်စန္ဒပြပွဲတွေကိုတော့တို့ပြည်ရင်ဆိုင်လာခဲ့ရပါတယ်။မြန်မာပုံတက်စင်စနပြရတဲ့အကြောင်းရင်းကိုစနပြဟောင်ကောင်သူတူကအခုလိုပြောပြပါ
တယ်။ က
ျမတို့ဘယ်သူဘယ်ဝါဆိုတာကိုဖုံးကွယ်နိုင်ဖို့ဒီမျက်နှာဖုံးတွေကိုတက်ရတာပါ။မတက်ရင်ကျမတို့အလုတ်ထုတ်ခံရတာတွေအလုတ်ပြုတ်သွားနိုင်တာတွေရှိပါတယ်။ကျမတို့ကိုဘယ်သူဘယ်ဝါမှန်းတိသွားရင်ရဲကိုအားပေးအားမြောင်းလုပ်နေသူတွေကလည်းကျမတို့ကိုရိုက်နှက်နှိပ်စက်နိုင်ပါတယ်။
ဟောင်ကောင်စန္ဒပြပွဲတွေလေးလတာကြာမြင့်လာချိန်မှာပဲစန္ဒပြပွဲတွေကြောင့်အချက်ရိုက်နေရတဲ့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကလက်ရှိပြဿနာကိုခုပါသာဖြေရှင်းဖို့ကြိုးစားသင့်ပေမဲ့တရုတ်ပြည်မှကြီးရဲ့အကူအညီရယူဖို့အချက်ကိုလည်းဖယ်ချမထားဘူးလို့ပြောပါရယ
် If the situation becomes so bad then no options could be ruled out if we want Hong Kong to at least
အချင်းကြီးကတိတ်ပြီးဆိုးလာမယ်ဆိုရင်တော့ဘယ်နည်းလမ်းကိုမှခြံထားမှာမဟုတ်ပါဘူးအနည်းဆုံးဟောင်ကောင်ကိုနောက်ထပ်အခွင့်အလမ်းတရထပ်ပြီးရစေချင်တယ်ဆိုရင်ပေါ့
ဟောင်ကောင်အရေးတရုတ်ပြည်မကြီးသာပါဝင်ပတ်သက်လာမယ်ဆိုရင်တော့ဗြိတိရှ်ကိုလိုနီဟောင်ဖြစ်တဲ့ဟောင်ကောင်မှာရှိနေပြီးသားအကြက်တဲကနေတဆင့်တက်ပြီးတစ်ဖက်ဆွန်းရောက်တဲ့အခြေအနေကိုရောက်သွားနိုင်တယ်လို့ဒီမိုကရေစီလိုလားသူ Eric Line ကပြောပါတယ
် If Beijing sends troops to Hong Kong it's already a symbolic gesture to the whole world that the one country two system has come to an end
တရုတ်ပြည်မှကြီးကတပ်တွေဟောင်ကောင်ကိုလွတ်မယ်ဆိုရင်တနိုင်ငံစစ်နေနေမျိုးအုပ်ချုပ်မှုပုံစံအဆုံးသက်ပျောက်ကွယ်သွားပြီဆိုတဲ့သတင်းစကားကဘာကြီးကိုပေးလိုက်တယ်လို့ဖြစ်သွားမှာပါ။နောင်ဘာတွေဆက်ဖြစ်မလဲဆိုတာဘယ်သူမှအာမမခံနိုင်ပါဘူး။ဒုတိယ TMN နှစ်ကုမတစ်ခုဖြစ်လာနိုင်တာကအလွယ်လို့ပေါ့
။တရုတ်ပြည်မှကြီးကိုလိုလားတဲ့ဟောင်ကောင်ဥပဒေပြုအမတ်တွေက VOA ရဲ့မေးမြန်းချက်တွေကိုတုံ့ပြန်တာမရှိခဲ့ပေမဲ့ဒီမိုကရေစီဘက်တော်သားအမတ်တယောက်ဖြစ်တဲ့ Charles Mock ကတော့အစိုးရဟာလူတွေရဲ့ဒေါသနဲ့စုပမှုတွေကိုပိုပြီးဆွပေးနေတယ်လို့ဆိုပါတယ်
။ My worry is that the government isn't really just trying to solve the problem. They're trying to create more divisiveness.
ကျွန်တော်စိုးရိမ်တာကအစိုးရကပြဿနာကိုဖြေရှင်းဖို့အစစ်မှန်စူးစမ်းနေတာမဟုတ်တာကိုပါ။
သူတို့ကသဘောထားကွဲလွဲမှုတွေကိုပို့ပြီးဖန်တီးပေးနေပါတယ်လူတွေတော်တော်များများစိတ်မသက်မသာဖြစ်နေကြပါတယ
်အခုလောလာချီကြလာတဲ့ဟောင်ကောင်ကမငြိမ်မသက်ဖျော်ဖျဲဖြစ်မှုတွေနဲ့အတူတနိုင်ငံစနစ်နှမျိုးအုပ်ချုပ်မှုပုံစံတတန်းကုတ်ဆုံးချိန်မှာဟောင်ကောင်ဘာဖြစ်လာမလဲဆိုရဲမိကုံကိုလည်းလူတွေကစိတ်ဝင်စားလာနေကြပါတယ်ဟောင်ကောင်တရားရုံးရှင်းနေချုပ်ဟောင်းဒန်နီယယ်ဖန်ကတော့နှစ်ဖက်ဆွေးနွေးမှုဟာအခေယာကျတယ်လို့ဆိုပါတယ်
major solution I think is to kick start a constitutional convention because we have plenty of time to talk about
ဒီဘာရအဖြစ်တစ်ခုအနေနဲ့ကတော့ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာညီလာခံတစ်ခုစလုပ်ဖို့ပါပဲတနိုင်ငံစနစ်နှစ်မျိုးပုံစံကိုဘယ်လိုပိုကောင်းအောင်လုပ်ကြမလဲပြီးတော့2049ခုနောက်ပိုင်းဘယ်လိုအလုပ်ဆက်လုပ်ကြမလဲဆိုတာတွေကိုဆွေးနွေးဖို့ကျွန်တော်မှအချိန်တွေရှိနေပါသေးတယ
်ဟောင်ကောင်မှာဆန္ဒပြသူတွေကသူတို့ရဲ့လူလားချက်တွေကိုဖြည့်ဆည်းပေးဖို့တောင်းဆိုနေကြဆဲဖြစ်ပါတယ်ဒီမိုကရေစီအပြည့်အဝရရှိဖို့နဲ့ရက်တပ်ဖွဲ့ရဲ့လုပ်ရက်တွေကိုစုံစမ်းစစ်ဆေးပေးဖို့ဆိုတဲ့အချက်တွေကသူတို့အဓိကတောင်းဆိုနေတဲ့အချက်တွေဖြစ်ပါတယ်ခင်ဗျာ
ကိုရဲမင်းထွန်းပြောပြခဲ့တဲ့ဟောင်ကောင်စန္ဒပြပွဲအခြေအနေကိုနားဆင်ခဲ့ရတာပါရှင်ခုဆက်ပြီးစီးရီးယားဘက်ကစစ်ဖြစ်နေတဲ့အခြေအနေကိုလည်းအလှည့်ပေးပါဦးမယ်စီးရီးယားနိုင်ငံမြောက်ပိုင်းကခတ်ပြတ်မှတ်တွေကိုတူရကီစစ်ဘက်ကပုံတူးနေမှာစတင်တိုက်ခိုက်လိုက်တာနဲ့အမျှအဲ့ဒီဒေသမှာစစ်ဘေးကြီးကြာရောက်နေပါပြီ။ဒီဖြစ်ရပ်အပေါ်အမေရိကန်ကကိုယ့်ရဲ့အခိုင်အမာမဟာမိတ်ခတ်တွေအပေါ်တစ်ဆာဖောက်လိုက်တာဖြစ်အာရဗ်နိုင်ငံတွေကလေလာသူတွေကမြင်ကြပါဗါတယ်။တူရကီစီးရီးယားနယ်စပ်တစ်လျှောက်မှာထူထောင်ဖို့အစိုးပြုထားတဲ့ဘေးကင်းဇုံဟာအရက်သားတွေကိုအကာအကွယ်ပေးနိုင်မှာမဟုတ်ဘူးလို့ UNHCR ကအစောပိုင်းမှာသတိပေးထားပါဗါ။ VOA သတင်းထောက်တွေဖြစ်ကြတဲ့ Edward Uranian Dave Gave Black နဲ့ Lisa Schlein တို့ရဲ့သတင်းလွှာတွေကိုစူးစီးကောက်နှုတ်ပြီးကိုကျော်ကျော်သိန်းကဆက်ပြောပြပါမယ်ရှင
်။ Syria မြောက်ပိုင်းက Guard SDF လက်နက်ကိုင်အဖွဲ့တွေကိုစစ်ဆင်ရေးစတင်ဖို့အတွက်တူရကီစစ်လေယာဉ်တွေ Syria လေပိုင်းနဲ့တဲဝင်လာတာကို Syria စစ်ရဘန်ရုပ်တံသတင်းဌာနကထုတ်လင်းပြသပါတယ်။နိုင်ငံပိုင်ရုပ်တံဌာနကတွစ်ဆုံဝေမျှထားတဲ့နိုင်ငံတော်ဝန် Syria နိုင်ငံသားတွေကဒီတိုက်ခိုက်မှုကိုပြစ်တင်ရှုတ်ချကြပါတယ်။တူရကီတိုက်ခိုက်မှုကြောင့် Syria မြောက်ပိုင်းဒေသမှာကြီးမားတဲ့ပျက်စီးမှုတွေဖြစ်နေပြီလို့စီးရီးယားလူခွင့်ရေးအခြေအနေလေ့လာဆောင်ကြည့်ရေးအဖွဲ့ကရာမီအဗ်ဒယ်ရာမန်ကအာရဗ်သတင်းဌာနတွေကိုပြောပါတယ
်ရာရှ်အယ်အင်ယူမာတူရကီစစ်လေယာဉ်တွေကလေကြီးတဲ့မနဲ့တိုက်ခိုက်ခဲ့ပြီးအရသာအများအပြားပူပြီးဘေးကင်းတဲ့နေရာတွေကိုထွက်ပြေးသွားရပါတယ်တယ်အယ်အဘီယတ်မြို့ကိုလည်းဝေးပစ်အမြောက်တွေနဲ့တူရကီတပ်ဖွဲ့ကလှမ်းပစ်နေပါတယ
်ကတ်မာမိတ်တွေကိုအမေရိကန်ကစွန့်ခွာသွားတာဆိုတဲ့ပြောဆိုချက်တွေကိုသမ္မတဒေါ်နယ်ထရမ့်ကညင်းပါတယ်ဒီဒိုးဖော်ဝင်တူရကီလိုအားကြီးတဲ့နိုင်ငံရဲ့ရန်ကနေကိုယ်ပါသာကာကွယ်ဖို့ခါတွေကိုထားခဲ့တဲ့အမေရိကန်ရဲ့ကြေညာချက်ကြောင့်အမေရိကန်တခြားမာမိတ်တွေကြားမှာအတော်လေးစိတ်မသက်မသာဖြစ်နေကြတယ်လို့ဂျော်ဒန်နိုင်ငံသားလီလာသုံးသက်သူအိုဆာမာအယ်ရှာရစ်ကပြောပါတယ
် So America's allies in the region definitely it sends very serious and disturbing message that nobody can rely on
ဒီတရင်းအမေရိကန်ရဲ့မာမိတ်တွေအတွက်တော့အခုညီလိုအပ်ချက်မှာမစ္စတာထရမ့်ကိုဘယ်သူမှအားကိုးမရနိုင်ဘူးဆိုတော့တိတ်ကိုလေးတဲ့ပြီးစိတ်ပြတ်ဖွယ်သတင်းစကားထေချာပေါက်ပို့လိုက်တာပါအာမဂိုရင်းနယ်လုပ်ငန်းတွေကိုတိုက်ခိုက်ခဲ့ရခြင်းမှာ sorry မှာဒီလိုပဲဖြစ်ခဲ့ပါတယ်အမေရိကန်ရဲ့အားကောင်းတဲ့တုံ့ပြန်ချက်တစ်မျိုးမျိုးသူတို့မျှော်လင့်ခဲ့တာပါအမေရိကန်ရဲ့ကြီးညာချက်ပေါ်အစ္စရေးလတာတော်ကြီးဖြစ်သွားပါတယ်ဘာကြောင့်လဲဆိုတော့အစ္စရေးရန်သူတွေအသာစီးရသွားစေမဲ့တိတ်ကိုတိမ်မွေ့တဲ့ Syria ကပထဝီနိုင်ငံရဲ့အနေဒါတစ်ခုလုံးရဲ့ဟန်ချက်ပြောင်းလဲသွားစေလို့ပါပဲ
တူရကီဆိုရက Card SDF တပ်ဖွဲ့ကိုအကြမ်းဖက်ဝါဒဆိုရင်အဖွဲ့တစ်ဖွဲ့ဖြစ်တတ်မှတ်ထားပေမဲ့အမေရိကန်နဲ့အနောက်နိုင်ငံအတော်များများကတော့ IS အစွန်းရောက်ဝါဒီအကြမ်းဖက်ဝါဒဆိုရင်အဖွဲ့ကိုနှင်းနှင်းတိုက်ခိုက်တာမှာအဓိကမဟာမိတ်အဖြစ်တတ်မှတ်ထားပါတယ်တကယ်လို့ဒီ Card ဒေတာကိုတူရကီကထိန်းချုပ်လိုက်မယ်ဆိုရင် Card တွေဖန်ထားတဲ့ထောင်ပေါင်းများစွာသော IS အဖွဲ့ဝင်အကျဉ်းသားတွေကိုဆက်ထိန်းထားနိုင်မှာမဟုတ်ဘူးလို့လိလာသူတွေကသတိပေးနေပါတယ်တူရကီဆိုရဟာ IS အကြမ်းဖက်ဝါဒီတွေကိုကူညီပံ့ပိုးနေတယ်လို့ Card SDF တပ်ဖွဲ့ကစွပ်စွဲထားတာပါ Card တနက်ကင်တွေအနေနဲ့တူရကီထိုးစစ်ကိုရေရှည်တောင့်ခံနိုင်မှာမဟုတ်တာကြောင့် SDF အဖွဲ့နဲ့ Syria ဆိုရကြောင့်ညှိနှိုင်းဆွေးနွေးနိုင်မလားဆိုတာရုရှားကဂျာဝင်စစ်ဆက်ပေးဖို့ Card ခေါင်းဆောင်တွေကတောင်းဆိုထားပါတယ်အခုတူရကီကထိုးစစ်ဆင်နေတဲ့ Syria ရှေ့မြောက်ပိုင်းတူရကီနယ်စပ်တစ်လျှောက်က Card SDF အဖွဲ့ထိန်းချုပ်ထားတဲ့ဒေသမှာ32ကီလိုမီတာရှိတဲ့ဘေးကင်းဇုံတစ်ခုထူထောင်မဲ့အလားအလာပေါ်သူဆိုရင်လည်းအကြောင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယို UNHCR ကလည်းပြောထားပါတယ်ကာဒီတာကိုရှင်းလင်းပြီးတူရကီမှာလက်ရှိရောက်နေတဲ့ဆီးရီးယားဒုက္ခသည်3.6သန်းကိုနေရာချထားဖို့စီစဉ်တာပါတမတ်နေမြေဒေသတစ်ခုအတွင်းကဒုက္ခသည်တွေဟာနိုင်ငံတကာရဲ့အကောက်အွယ်ပေးမှုကိုလိုအပ်တယ်လို့ UNHCR ကပြောပါတယ်အဲဒီလိုဒေသမျိုးတွေမှာအရသာတွေအတွက်ဘယ်လိုအကောက်အွယ်မျိုးမှမရှိဘူးလို့ UNHCR ပြောခွင့်ရ Adrian Edwards က VOA ကိုပြောပါတယ်
If you look historically at what's happened in safe zones, and we think here what happened in the Balkans and
begin ni da ri ma phit khe bu de tamai nyaw go pyan chi me so yin Balkan ne acha niya ri ma phit khe bu da ri go chano sin sa ya ma me begin ne so de data ri de ge dan begin ne so da tet ti pya ma tha nai na ga pyatana ba da ja o yin swon thwat pye tu be tu atwet ma so aka kwe pe de acha poun san de khu shi bo so yin thuro be yan kin yi ha taik go ye ji bi ပထမဦးဆုံးဦးစားပေးအဆင့်ထားဖို့တိတ်ကိုလိုအပ်ပါတယ
်1993ခုနှစ်မှာဘော့စနီးယားဟာဇီဂိုဗီနာကအဝိုင်းခံထားရတဲ့ဆရီဘရနီကာမြို့ကိုဘေကင်းဆောင်တစ်ခုအဖြစ်ကုလသမဂ္ဂကကြေညာခဲ့ဘူးတာကိုယူနီစီယာပြောခွင့်ရအက်ဒရက်စ်ကထောက်ပြပါတယ်နှစ်နှစ်ကြာပြီးတဲ့နောက်ဆရီဘရနီကာကဘော့စနီးယားမွတ်စလင်အမျိုးသားနဲ့ယောက်ျားလေး 8,000 ကျော်ကိုဘော့စနီးယားဆာဗီယာအမျိုးသားရေးဝါဒီတွေကအစုအဝေးလိုက်တပ်ပစ်ခဲ့တာပါဒီလောက်ထိစိုးရိမ်မှုအခြေအနေတွေရှိနေပေမဲ့ကဒေတာကိုတူရီကမထိန်ချုပ်နိုင်အောင်ကာကွယ်ရေးစီးရီးယားအစိုးရတပ်က SDF အဖွဲ့ကိုဝင်ကူမလားဆိုတာလေလာသူတွေကတန်တရားရှိပါတယ်စီးရီးယားအစိုးရတပ်နဲ့ကတ် SDF အဖွဲ့တို့ပူးပေါင်းကြမယ်ဆိုရင်တော့မှသူတို့ပေါင်းထားတဲ့အင်အားဟာတူရီရဲ့စစ်အင်အားကိုရှင်းနိုင်မှာမဟုတ်ဘူးလို့လေလာသူတွေကသုံးသပ်ကြပါတယ်ခင်ဗျာ
ကိုကြောကြောသိမ်းပြပြသွားတာပါရှင်အခုဆက်ပြီးတော့ကမ္ဘာမှာလူပြောများနေတဲ့အကြောင်းအရာတွေကတခုဖြစ်တဲ့နိုဘယ်ငြိမ်းချမ်းရေးအတွက်နာမည်ပေးနေသူတချို့ကြောင့်ကိုမတ်ဧသနာကျော်ကပြောပြပေးပါမယ်အခုလိုတစ်ပြင်းနေတဲ့သူတွေထဲမှာတော့လန်ဒန်ကလူခွင့်ရေးရှင်နေအမတ်ကလိုနီကမြန်မာဒီမိုကရေစီရေးနဲ့ပတ်သက်လို့အခုလိုပြောသွားပူပါတယ
် You know if you look at the speech that Aung San Suu Kyi made when she received the Nobel Peace Prize she said I am here because I was once a political prisoner
ဆင်ချင်းမြင့်နေကြနိုဘယ်ငြိမ်းရေးဆုတွေနာမည်ပြင်းနေတဲ့သူတွေမှာတော့လန်ဒန်ကလူခွင့်ရေးလှုပ်ရှားတဲ့ဦးလုံတော်ရရှိနေ ML Clooney နဲ့ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးတို့လည်းပါဝင်တာပါ ML Clooney ကလေဗနွန်နယ်ပါးဗြိတိန်နိုင်ငံသူဖြစ်ပြီးတော့သူကဟောလိဝုဒ်နာမည်ကြီးမင်းသားကြီး George Clooney နဲ့2014ကပဲယူထားတာဖြစ်ပါတယ်သူကလူသိများတဲ့လူခွင့်ရေးအမှုတွေတော်တော်များများကိုလည်းကင်တွယ်တဲ့သူဖြစ်ပါတယ်ပြည်ခဲ့တဲ့မလကတော့မြန်မာနိုင်ငံကအဲ့တုန်းကဖမ်းဆီးခဲ့ရိုက်တာတည်င်းတောင်နှစ်ယောက်ဖြစ်တဲ့ဝါလုံးနဲ့ကိုကျော်စိုးဦးလွတ်မြောက်ရေးကြိုးပမ်းတဲ့အရှင်းနေဖွဲ့တယ်မှာလည်းသူပါဝင်ခဲ့ပါတယ်။နိုဘယ်ဆုချီးမြှင့်ရေး website မှာတော့2018ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုအတွက်စဉ်းစားသူ332ဦးရှိပြီးတော့အဲ့ဒီမှာ216ဦးကလူပုဂ္ဂိုလ်တွေဖြစ်ပြီး115ဦးကတော့အဖွဲ့အစည်းတွေဖြစ်တယ်လို့ဆိုပါတယ်။အဲ့ဒီအဖွဲ့အစည်းတွေမှာတော့ခုနကပြောသလိုမျိုးဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR လည်းပါဝင်တာပါ။UNHCR အဖွဲ့ကို1950ခုနှစ်ကတည်ထောင်တာဖြစ်ပြီးအဲ့ဒီအဖွဲ့ကြီးက1954ခုနှစ်မှာတခါ1982ခုနှစ်မှာတခါနိုဘယ်ငြိမ်းချမ်းရေးဆုရပြီးပါပြီ။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာအခြေစိုက်ပြီးဒီအဖွဲ့ကကမ္ဘာတစ်လောရွှေ့ပြောင်းနေထိုင်ကြရသူတွေဒုက္ခသည်တွေကိုအကူအညီနဲ့အကာအကွယ်ပေးရမှာအဓိကစွမ်းဆောင်ပေးနေတာဖြစ်ပါတယ်။ UNHCR အဖွဲ့ကဂျီမန်နိုင်ငံမှာအထူးပါဝင်လှုပ်ရှားနေပြီးတော့အစိုးရတပ်ဖွဲ့တွေနဲ့ကိုပိုင်အုပ်ချုပ်ရေးအတွက်တိုက်နေတဲ့မြောက်ပိုင်းတပုံတွေကြောင့်လူသားတို့ကိုထိခိုက်စေတဲ့ပြည်ပခါဖြစ်နေရတာမှ UNHCR အဖွဲ့ကဒုက္ခသည်တွေကိုအကူအညီပေးနေပါတယ်။ဒီဘက်ကအခုနှစ်ပိုင်းအတွင်းအရှိန်မြင့်ဖြစ်ပွားတဲ့မြန်မာနိုင်ငံရခိုင်ပြည်နယ်ကလူမျိုးရေးပြည်ပခါကြောင့်တဖက်နိုင်ငံကိုထွက်ပြေးရတဲ့တိမ့်နေချီရဲ့ဒုက္ခသည်တွေကူညီထောက်ပံ့ရေးပြီးတော့ကွန်ဂိုနိုင်ငံကယူဂန်ဒါကိုထွက်ပြေးရတဲ့ဒုက္ခသည်တွေဗင်နီဇူလာနိုင်ငံကနေနိုင်ငံရေးစီးပွားရေးအခြေတည်တွေကြောင့်ကိုလံဘီယာနိုင်ငံကိုထွက်ပြေးကြရတဲ့ဒုက္ခသည်တွေအရင်မှာကူညီထောက်ပံ့မှုတွေပေးနေပါတယ်။ဒီနိုဘယ်ငြိမ်းချမ်းရေးဆုချီးမြှင့်ခံရရင်တော့အမေရိကန်ဒေါ်လာတစ်သန်းခွဲနီးပါးရရှိမှာဖြစ်ပြီးတော့ဘယ်သူဆုရလဲဆိုတာကိုတော့လာမယ့်တောက်ကြနေအော်တိုဝါ7ရက်နေ့မှာကြေညာမှာပါ။ဆုချီးမြှင့်ပွဲကိုသိပ္ပံပညာရှင်ကြီးအယ်ဖရက်နိုဘယ်ကွယ်လွန်ခဲ့တဲ့ရက်ဒီဇင်ဘာလ10ရက်နေ့မှာနော်ဝေးနိုင်ငံအော့စလိုမြို့တော်မှာကျင်းပမှာဖြစ်ပါတယ်ရှင်။
မေးသနာကြောပြပြသွားတာပါရှင်ကျမတို့ VOA ကိုဝေဖန်အကြံပြုလိုတဲ့နားဆင်လိုတဲ့တေးသချင်းတောင်းယူလိုတဲ့ဆိုရင် email လိပ်စာ bamis@voanews.com ကိုဆက်သွယ်နိုင်ကြပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ။VOA American တန်ကကြာသပတေးနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့စီစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ24 50 51လိုင်းလက်မီတာ190တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါရဲ့ရှင်။အခုဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်းကောက်နှုတ်ချက်တွေ American Indian 3အင်္ဂလိပ်သင်ခန်းစာနဲ့ဥကျော်ဆန်သားရဲ့မြန်မာအရေးဆွေးနွေးခန်းမှာက
လေလာကျတဲ့ခုတရားဆိုတော့အခုချိန်ဒီတော့ဆန်းစုကြည်ပေါ်ထောက်ခံမှုဟာ
2020ရွေးကောက်ပွဲမှာဒေါအောင်ဆန်းစုကြည်နဲ့ NLD ပါတီကအနိုင်ရနိုင်ခြေရှိပေမဲ့ပြုပြင်ပြောင်းလဲရေးမှာခက်ခဲတွေရှိနိုင်သေးတဲ့အကြောင်းမြမအရေးသုံးသပ်ထားတာကိုနှားဆင်ကြရမှာပါရှင်။အဲ့ဒီနောက်ပိုင်းမှာသူရင်ကြီးရအစည်းအဝေးကိုလည်းထုတ်လွှင့်ပေးသွားပါမယ်။အခုရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားနေကြတဲ့မြန်မာပြည်ကြောင်းသတင်းဆောင်ပါတွေကိုမူလဆောင်ပါရှင်တွေရဲ့အဘော်မပြတ်မတ်ဤတန့်စင်နဲ့အတူကောက်နှုတ်စုစည်းတင်ပြပေးထားပါတယ်။နှားဆင်ကြရအောင်ပါရှင်။
မြန်မာနိုင်ငံအလုတ္တမရေးရာစီမံခန့်ခွဲမှုဆွဲခေါင်းစဉ်နဲ့ယူဝရီတရားငင်ကအောက်တိုဘာလ10ရက်နေ့မှာရေးထားတာကို bangkokpost.com မှာဖတ်ရပါတယ်။နိုင်ငံသားရင်းနှီးမြှုပ်နှံမှုတွေအတွက်လမ်းပွင့်လာတဲ့မြန်မာနိုင်ငံမှာတခြားအာဆီယံနိုင်ငံတွေကလုပ်ငန်းရှင်တွေမြန်မာနိုင်ငံတွင်းမှာလုပ်ငန်းလုပ်ကိုင်လို့ရင်တော့မြန်မာလုပ်ငန်းဆိုင်ရာအလုတ္တမဥပဒေတွေကိုနားလည်ဖို့လိုအပ်တယ်ဆိုပြီးတော့ဆောင်းပါရှင်ကဆိုပါတယ်။မြန်မာနိုင်ငံတွင်းကလုပ်ငန်းလုပ်ကိုင်တဲ့ပတ်ဝန်းကျင်ခွင့်နဲ့တခြားစီးမင်းတွေနဲ့အညီဆောင်ရွက်ရင်တော့မြန်မာနိုင်ငံတွင်းကစီးပွားရေးလုပ်ငန်းတွေအောင်မြင်ဖို့အများလေးဆိုပြီးတော့အဆောင်မရှင်ကယူဆတာကြောင့်အခုလိုစီးမင်းစည်းကမ်းတွေကိုစူးစီးပြီးတော့တင်ပြထားတာဖြစ်ပါလိမ့်။ဈေးဆိုင်ကုမ္ပဏီ၊ကုန်သွယ်စင်တာ၊ဝန်ဆောင်မှုလုပ်ငန်းတွေနဲ့ဖျော်ဖြေလုပ်ငန်းတွေမှာတာမန်အလုပ်ချိန်တစ်နေ့ကို8နာရီတစ်ပတ်ကိုအလွန်ဆုံး48နာရီအဖြစ်2016ဈေးဆိုင်ဆိုင်ရာဥပဒေအရသတ်မှတ်ထားတယ်လို့ဆိုပါတယ်။ဝန်ထမ်းတွေဟာတပတ်ကိုအနည်းဆုံးတစ်ရက်ပုံမှန်ဆွဲနှုန်းတွင်းတွင်နေမှာနှာရရမှာဖြစ်ပါတယ်။အချိန်ပို့ overtime ကတပတ်ကို12နာရီထက်မကျော်ရပါဘူး။လုံးဝမလွှဲတာပြီးတော့လောက်အောင်မဲဆိုရင်လည်း overtime 16နာရီထက်မပိုရပါဘူး။ဒီနေ့မှာ4နာရီအလုပ်လုပ်ချိန်ရှိရင်နှာရဝက်နှာချိန်ရှိရပါမယ်။အလုပ်သမားဝန်ထမ်းဌာနရဲ့စီကံအရ overtime ကြီးကပုံမှန်လစားတဲ့နှစ်ဆဖြစ်ရမယ်လို့ဆိုပါတယ်။အနည်းဆုံးရရမယ်လောက်ခလစားကို2018ခုနှစ်မှာတိုးလိုက်တာကြောင့်ဝန်ထမ်း10ယောက်အထက်ရှိတဲ့ကုမ္ပဏီတွေအနေနဲ့ဝန်ထမ်းလာစာတနာရီကိုအနည်းဆုံး6လကျပ်ပေးရမယ်လို့သတ်မှတ်ထားတာပါမြန်မာနိုင်ငံမှာအစိုးရရုံးပယက်အဖြစ်တသက်မှတ်ထဲချမှတ်ထားတာမရှိပေမဲ့လည်းပုဂ္ဂလိကနဲ့အစိုးရအဖွဲ့ကြီးတွေသိစေဖို့အတွက်အစိုးရကနှင့်ဆင်ကြေညာပေးပါတယ်2019ခုနှစ်အတွက်အစိုးရရုံးပယက်ရက်20ရှိပြီးတော့ဝန်ထမ်းအလုံးခန်းစား권ရှိရပါ2012လူမှုဖွံ့ဖြိုးရေးဥပဒေအရလုံးသက်6လရှိတဲ့ဝန်ထမ်းတိုင်းတစ်နှစ်ကိုဆရာဝန်ထောက်ခံချက်ရှိရေးစီးခွေရက်30ခန်းစားခွင့်ရှိပါတယ်။ကိုဝင်တဲ့ဝန်ထမ်းတွေမီးမဖွားခင်6ပတ်နဲ့မီးဖွားပြီး10ပတ်စုစုပေါင်းအနည်းဆုံး14ပတ်မီးနေခွင့်ပေးရမှာဖြစ်ပြီးတော့အမွာဘူးမွေးရင်တော့မီးဖွားပြီး4ပတ်ခွင့်ထပ်ရမှာဖြစ်ပါတယ်။ခွင့်ယူချိန်မှာပြီးခဲ့တဲ့နှစ်ကရထားတဲ့လကနှုံးရဲ့80ရာခိုင်နှုန်းလကရနေရမှာဖြစ်ပါတယ်။ကိုဝင်ပြတဲ့ဝန်ထမ်းတွေအတွက်လောက်ခလာစာခွင့်6ပတ်ခန်းစား권ရှိပါတယ်။ဇနီးမီးဖွားဖို့စီစဉ်ထားတဲ့အမျိုးသားဝန်ထမ်းတွေအတွက်ခွင့်ရ15ရက်ခွင့်ခန်းစားရမှာဖြစ်ပြီးတော့ပြီးခဲ့တဲ့နှစ်ကရထားတဲ့လကနှုံးရ90ရာခိုင်နှုန်းလကရနေရမှာဖြစ်ပါတယ်။တနည်းအောက်ကလေးငယ်ကိုမွေးစားတဲ့အမျိုးသမီးဝန်ထမ်းတွေဟာ10ပတ်အထိခွင့်ခန်းစား권ရှိပါတယ်။မီးနေခွင့်လိုပဲအရင်နှစ်လစာရဲ့90ရာခိုင်နှုန်းလကရနေရမှာဖြစ်ပါတယ်။အခုပြောသွားတဲ့စီးမင်းစည်းကမ်းတွေကိုမြန်မာပြည်တွင်းမှာလုပ်ငန်းလုပ်ကိုင်လူတွေအနေနဲ့လိုက်နာဖို့လူပြီးတော့ကိုယ်လိုအပ်ချက်အရခွင့်အမျိုးအစားတွေတိုးရနဲ့တခြားခံစားခွင့်တွေပြောင်းလဲတာလုပ်နိုင်ပါလေ။အလုပ်ခန့်တဲ့စာချုပ်မှာပါတဲ့အချက်တွေအားလုံးကိုမြန်မာပြည်တွင်းကအလုပ်သမားရေးရာဌာနတွေကအရင်ဆုံးအတည်ပြုရမှာဖြစ်တဲ့အကြောင်းထောက်ပြရေးထားတာကိုဖတ်ရပါရှင်။
ရိုဟင်ဂျာအရေးမှာမြန်မာနိုင်ငံအပေါ်ဩဇာတက်ရောက်မှုရှိစေရေးအစုလိုက်ပြက်ကွက်ကြောင်းကုလသမဂ္ဂပြောဆိုတဲ့ခေါင်းစဉ်နဲ့ဘင်္ဂလားဒေ့ရှ်ဆန်ဘက်ဆန်စတာ BSS အစိုးရအွန်လိုင်းသတင်းကဆောင်းပါးတစ်စောင်ကိုပြောပြကြမှာတယ်။ရိုဟင်ဂျာတွေကိုဂုဏ်သိက္ခာရှိရှိဘေးကင်းလုံခြုံစွာမြန်မာနိုင်ငံကပြန်ခေါ်ဖို့မြန်မာနိုင်ငံအပေါ်မှာအရှိန်အဝါဩဇာအသုံးပြုရေးမှာ UN အပအဝင်တခြားအဖွဲ့အစည်းတွေကလည်းပြက်ကွက်နေကြတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကကုလသမဂ္ဂဌာနအကြီးအကဲမီယာဆပ်ပိုကဘင်္ဂလားဒေ့ရှ်တန်တမန်ရေးရာသတင်းတောက်များအဖွဲ့ D DCAB Talk အစီအစဉ်ကနေပြောလိုက်တဲ့အကြောင်းနဲ့အစချီထားပါတယ်။ရခိုင်ပြည်နယ်ဘက်ကိုရိုဟင်ဂျာတွေကမိမိစံတာအလျောက်ဘေးကင်းလုံခြုံဂုဏ်သိက္ခာရှိရှိပြန်နိုင်မဲ့အခြေအနေမျိုးဖန်တီးပေးဖို့အဓိကကြကြောင်းနဲ့ကျမတို့အနေနဲ့အင်ရှင်ဘင်္ဂလားဒေ့ရှ်အတိုင်းဝိုင်းနဲ့ရိုဟင်ဂျာတွေကိုယ်တိုင်အတွက်ဆိုက်ရောက်နေတဲ့ဒီအကျပ်တဲရဲ့တက်ရောက်မှုတွေကိုဆက်ပြီးရင်ဆိုင်ဖြည့်ရှင်းကြရမှာဖြစ်ကြောင်းဆိုပြီးတော့လဲသူကပြောခဲ့တယ်လို့ဆိုပါတယ်။ရေရှည်တည်တတ်မဲ့အဖြစ်ဆိုတာကိုသူမကအသာပေးပြောကြခဲ့ပြီးဘလို့ဖြည့်ရှင်းမှုမဆိုစိတ်ချယုံကြည်ရဖို့လိုအပ်တဲ့အကြောင်းနဲ့ရေရှည်တည်တတ်မဲ့အဖြစ်ဆိုတာဟာအကောင်းဆုံးအသင့်ဆုံးလို့ဆိုလိုတာမဟုတ်ပေမဲ့အလုတ်ဖြစ်အောင်ခိုင်မာတည်ကြဖို့လိုအပ်တယ်လို့လည်းသူမကပြောတဲ့အကြောင်းရေးသားထားပါတယ်။ရိုဟင်ဂျာတွေကိုကူညီဖို့ဘယ်အရာမဆိုကျမတို့တပ်နိုင်တာတွေဆောင်ရွက်ပေးနေတဲ့တစ်ချိန်တည်းမှာပဲရခိုင်ပြည်နယ်ထဲမှာခြေနေတွေတိုးတက်လာအောင်ဘယ်လိုကူညီလို့ရမလဲဆိုတဲ့နည်းလမ်းတွေကိုလည်းဆက်လက်ရှာဖွေဖို့လိုအပ်တဲ့အကြောင်းအဲ့ဒီနည်းကသာလင်ရိုဟင်ဂျာတွေဆယ်စုနှစ်တွေနဲ့ချီခံစားနေကြရတဲ့အကြမ်းဖက်မှုနဲ့နေရာပြောင်းရွှေ့ရမှုတွေရဲ့ဝမ်းနဲ့ကြေကွဲစရာတန်တရားကိုအဆုံးသတ်စေနိုင်မဲ့တခုတည်းသောနီလန်းဖြစ်တယ်လို့လည်းဆိုတဲ့အကြောင်းဖော်ပြထားပါတယ်။ကုလသမဂ္ဂအဖွဲ့ဟာဒီအကျပ်တဲပေါ်မှာအာရုံစိုက်ပြီးဆက်လက်ဆောင်ရွက်နေတဲ့အကြောင်းနဲ့အဖွဲ့ဝင်နိုင်ငံတွေကိုလည်းဒီကိစ္စနဲ့ပတ်သက်လို့ဆွေးနွေးပြောဆိုနိုင်အောင်စီမံဆောင်ရွက်ပေးနေတယ်လို့လည်းရေးပါတယ်။ဒါပြင်ဘင်္ဂလားဒေ့ရှ်နိုင်ငံအပါအဝင်ငင်းချမ်းရေးထိန်းသိမ်းရေးအဖွဲ့တွေကုလသမဂ္ဂပြုပြင်မွမ်းမံရေးလုပ်ငန်းအဖွဲ့တွေရေရှည်ဖွံ့ဖြိုးရေးရည်မှန်းချက် CDGS လုပ်ငန်းအဖွဲ့တွေရာသီဥတုပြောင်းလဲဆိုင်ရာအဖွဲ့အစည်းတွေအပြင်ပြောင်းရွှေ့အခြေချနေထိုင်ရေးနဲ့လူ့အခွင့်အရေးအဖွဲ့တွေနဲ့လည်းကုလသမဂ္ဂကပူးပေါင်းဆောင်ရွက်ပေးရေးဆွေးနွေးနေကြောင်းကုလသမဂ္ဂဌာနအကြီးအကဲကပြောတယ်လို့ရေးသားထားတာကိုအောက်တိုဘာလ9ရက်နေ့စွဲနဲ့ဘင်္ဂလားဒေ့ရှ် BSS အစိုးရအွန်လိုင်းစာဆောင်မှာဖတ်ရှုနိုင်ပါတယ်ရှင်
တော်ရရှင်များရှင်မကြသေးခင်ကပဲအစိုးရဖြူပြေဆုံးအပါဝင်လူငယ်၃ဦးကိုမူရင်စေဝါမှုနဲ့မတင်ကြတဲ့အတွက်ရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပေမဲ့နောက်ပိုင်းမှာတော့မှားယွင်းဖမ်းဆီးမိတာပါဆိုပြီးပြန်လွှတ်ပေးလိုက်ပါတယ်။ဒါပေမဲ့လည်းတဟာအပြစ်မရှိသူတွေအတွက်နှစ်နာစရာလောက်ရဲ့အဖြစ်နဲ့လဲဝေဖန်တဲ့တွေထွက်လာပါတယ်။အပြစ်မရှိပဲအေးအေးယူခံရတာတွေအပြစ်ကျူးလွန်ပေမဲ့လည်းအေးအေးယူမခံရတာတွေရှိနေတယ်ဆိုပြီးမကြခဏဝေဖန်ခံရလေရှိတဲ့မြန်မာနိုင်ငံရဲ့တရားရေးစနစ်မှာဘာတွေအားနည်းချက်တွေရှိနေပါလဲ။ဘယ်သူတွေမှာအဓိကတာဝန်ရှိသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။သောရရှင်တွေရဲ့တရားစီရင်ရေးစနစ်မှာကိုတွေ့အတွေ့အကြုံတွေပဲဖြစ်ဖြစ်သဘောထားတွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်012-32-3555ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရရှင
်။မက်စနေညာတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလက်ဖို့ထမှန်ဖိတ်ခေါ်ပြစေရှင်။အခုဆက်လက်နားဆင်ကြရမယ့် American Style Indian 3 English သင်ခန်းစာကိုတော့ဒေါ်လာလတ်တန်ကစီစဉ်ပို့ချထားပါတယ်ရှင
်။ဒီကနေ့မင်းတင်ပြမယ် Idiom အသုံးကတော့
Black Friday Sales
ဖြစ်ပါတယ်။ Saloon ပေါင်းကတော့ BLACK Black ကတော့အမဲရောင် Friday ကတော့တောက်ကြနေ SALE Sale ကတော့အထူးလျှော်စေးနေရောင်းတာပေါ့ရှင်အမေရိကန်နိုင်ငံမှာကြီးစလိုနေ့ကျရောက်တဲ့ November လရဲ့သုတ္တပကြာသပတေးနေ့ဟာနိုင်ငံတစ်ဖွားအားလိုက်ရနေ့ဖြစ်ပါတယ်အဲ့ဒီကြာသပတေးနေ့အပြီးနောက်တစ်နေ့တောက်ကြနေ့မှာတော့ဈေးဝယ်သူတွေကရုံးအားလိုက်ရဖြစ်တဲ့ကြာသပတေးနေ့ဆဲပြီးတောက်ကြနေ့ခွင့်ယူကစနေတင်းနေ့လေးရဲ့အနားယူလေးရှိရမှာအဲ့ဒီအားလက်ချီအတွက်မှာဈေးဝယ်သူတွေအပြန်အဆိုင်ဈေးဝယ်ကြတာပေါ့ရှင်အထူးသဖြင့်ရှော့ဈေးတွေကလည်းအပြန်အဆိုင်ရှော့ကြလို့ပေါ့ Black Friday ဆိုတဲ့အသုံးကိုရှင်းပြရမယ်ဆိုရင်တော့စီးရင်ကင်ပညာမှာအယောင်ဆိုင်ဆိုင်တင်နဲ့အရှုံးပြရင်မြင်ဒီနဲ့စီးရင်ပိတ်ရတဲ့အခြေအနေရှိပြီးတော့အမြတ်ပြရင်တော့မြင်အမဲနဲ့စီးရင်ပိတ်ရလို့Black Friday ဆိုတာကတော့အမျက်တွေအများကြီးရတဲ့အတွက်ကြောင့်စီးရင်ပိတ်တဲ့အခါမှာမြင်အမဲနဲ့စီးရင်ပိတ်ရတဲ့သဘောဖြစ်ပါတယ်။တနည်းအားဖြင့်တော့ အယောင်ကောင်းတဲ့တောက်ကြံနေ့မှာအမျက်တွေရတဲ့နေ့လို့ဆိုလို့တာဖြစ်ပါတယ်ဆိုတော့ Black Friday Sale ကတော့တနည်းအားဖြင့်ကျေးဇူးတော်နေ့ပြီးနောက်တနေ့တောက်ကြံနေ့မှာအထူးလျှော့ဈေးနဲ့ရောင်းတဲ့ဈေးကိုဆိုလို့တာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Bargain shoppers headed to the nation's stores and malls before sunrise this Black Friday to get specials on everything from toys to widescreen TVs
Shaw ဈေးနဲ့ပစ္စည်းတွေကိုဝယ်ဖို့နိုင်ငံတကာဈေးဆိုင်တွေကုန်တိုက်ကြီးတွေကိုဒီကျေးဇူးတော်နေ့အပြီးတောက်ကြံနေ့မှာဈေးပယ်သူတွေကနေမထွက်ခင်တည်းကဆိုင်တွေကိုတက်တုပ်ရိုက်ပြေးကြတော့တာပါပဲခလေးကစားစရာတွေကအစမြင်ကွင်းကျယ် TV တွေအစုံအထူးလျှော့ဈေးနဲ့ဝယ်ရအောင်ပေါ့လို့အဓိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Bargain shoppers headed to the nation's stores and malls before sunrise this Black FridayTo get specials on everything from toys to widescreen TVs.
ကျေးဇူးတော်နေ့ပြီးနောက်တနေ့တောက်ကြံနေ့မှာအထူးလျှော့ဈေးနဲ့ရောင်းတဲ့ဈေးကိုဘယ်လိုပြောမလဲ?
Black Friday sales.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်စတိုင်အီရန်သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လာလာတန်ခါစီစဉ်ပို့ချပေးခဲ့တာပါရှင်အခုမြမအရေးသုံးသက်ချက်ကိုနားဆင်ကြရပါမယ်2020ရွေးကောက်ပွဲမှာဒေါ်အောင်ဆန်းစုကြည်နဲ့ NLD ပါတီကအနိုင်ရခြင်းရှိပေမဲ့ပြုပြင်ပြောင်းလဲရေးမှာအခက်အခဲတွေရှိနိုင်သေးတယ်လို့မြမအရေးသုံးသက်သူဦးတမောင်တန်းကဆိုပါတယ်အသေးစိတ်ကိုဦးတမောင်တန်းနဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသက်ထားပါရရှင်
မကြခင်မှာရွေးကောက်ပွဲကျင်းပတော့မယ်ဆိုတော့ဘယ်ပါတီနိုင်မယ်ဘယ်သူခေါင်းဆောင်ဖြစ်မယ်ဆိုတာကစိတ်အရေးကြီးပါသလားသူတို့မျိုးဖွဲ့စည်းပုံပြင်ဖို့ကအရေးကြီးသလားသူတို့မျိုးဒီဟာတဲ့ပုံပြီးအရေးကြီးတာအုပ်ချုပ်ရေးမန်နေဂျမန့်ကောင်ဖို့ကပုံအရေးကြီးမယ်လို့တချို့ကလည်းပြောကြပါတယ်ဆိုတော့ဒီခါကိုပထမဆုံးဦးတမောင်သားအနေနဲ့ဘယ်လိုဖြစ်ခြင်းပါလဲခင်ဗျာ
ဒီမိုကရေစီကိုရှေ့ရှုတဲ့နိုင်ငံကျိုးမှာဘတ်တစ်ကတော့ပြည်သူလူထုကရွေးကောက်တင်ရောက်တယ်ပြည်သူလူထုလိုလားတဲ့စံတော်ကိုကောက်ထဲပေါ်ပေးမယ်ခေါင်းဆောင်ဖြစ်ဖို့အရေးကြီးပါတယ်မဟုတ်လို့ရှိရင်နိုင်ငံကြီးကအမျိုးမျိုးပြောင်းသွားနိုင်ပါတယ်ပြည်သူလူထုကလိုလားတဲ့ခေါင်းဆောင်ရပြီဆိုတဲ့အခါကျမှအခုချိန်မျိုးပြည်ရင်ကြောင်းတဲ့ရတော့ဒုတိယကျန်တော့လို့ရနိုင်မှာကျန်ပါတယ
်ခေါင်းဆောင်ပြောင်းလဲသွားလည်းပဲခေါင်းဆောင်အနေနဲ့လုတ်ခွင့်မစားဘူးဆိုရင်ရောခင်ဗျာ
အတိုင်းစားလို့ရှိပါတယ်မလိုင်းရရဲ့စီးပွားရေးလူမျိုးရေးအုပ်ချုပ်ရေးဘူဝါဒချမှတ်ခြင်းလုပ်ငန်းတွေအားနေပါတယ်အခုပဲကောင်းဆောင်ဖြစ်ဖြစ်လောရမယ်အလုပ်တွေဖြစ်ပါတယ်သို့တော့ဒီမိုကရေစီလမ်းကြောင်းပေါ်စနေမဲ့တွေ့ပြီးသွားဖို့ကပုံပြီးတော့အထူးကကြားတယ်ဖြစ်ပါတယ်ဘာကြောင့်လဲဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံအတွေ့အကြုံကအာဏာရှင်စနစ်အာဏာပိုင်ဝါဒထုံးကားလာလို့ရှိရင်အုပ်ချုပ်ရေးပြတ်သွားတာညာပါတယ်ဒါကြောင့်မို့အဲ့ဒီအနာပိုင်ဝါဒနဲ့ကြီးလာခဲ့တဲ့လေးထာများလာခဲ့တဲ့လူတွေနဲ့အုတ်ချုပ်ရေးကိုပြည်ကြောင်းလဲတဲ့ဆိုလို့ရှိရင်နောက်အနာပိုင်ဝါဒဆက်ပြန်ပြီးဝင်သွားမှုအလားလာရှိနေမလားလို့ကျွန်တော်ဆွေးနွေးပါတယ်ဒါကြောင့်ပြောတာပ
ါဆိုတော့ခေါင်းဆောင်ပိုင်းဆိုတာတဲ့အုတ်ချုပ်ရေးရန်ညဘျူရိုကရေစီကိုလည်းပဲလူစစ်တွေနဲ့အစာထိုးပြောင်းလဲရမယ်ဆိုတဲ့သဘောပေါ့ဆရာ
ဟုတ်ပါတယ်မှန်ပါတယ်ညာတော့အဖြစ်နိုင်ငံတွေကအော်တော့နေကြောင်းပြီးတဲ့အခါမှာယူရိုကေဂျီရဲ့အရေးတွေအခုအစိုးရထီအောင်မှုစူးစမ်းကြပါမယ်2019ခုနှစ်ထိလေ့လာထားတဲ့လေ့လာချက်တစ်ခုပါဆိုလို့ရှိရင်အစိုးရထီအောင်ဖို့ဆိုတာသူတို့သတ်မှတ်ထားတဲ့စံနေပေါ့နော်အဲ့ဒီထဲကိုဖြတ်သွားတဲ့နိုင်ငံ20ပေါ့အဲ့ဒီနိုင်ငံ20ရဲ့ပြည်မြောက်က36နှစ်ကြာပါတယ်ယူရိုကေဂျီရဲ့အရေးတွေမြန်မာလာဖို့ဆိုတာကွာ2020ကျော်ကြာပါတယ်ဒါနိုင်ငံ20ရဲ့ပြည်မြောက်နော်နိုင်ငံ20ရဲ့မဝင်တဲ့နိုင်ငံတွေအများကြီးရှိပါသေးတယ်သူတော့မြမတပိုင်းကြောင်းရပြောလို့ရှိရင်ဘီရိုကရေစီအခြေခံကောင်းတွေကိုဖျက်ဆီးခဲ့တာကတပ်မတော်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမြမဆိုရှယ်ဒီမန်ဒီပါတီဖြစ်တဲ့တပ်မတော်အစိုးရတစ်ချက်အထူးသဖြင့်တပ်မတော်အစိုးရတစ်ချက်မှာပုံပြီးဖျက်ဆီးသွားတာဖြစ်ပါတယ်။ဒါကြောင့်မို့ဒီမိုကရေစီကိုရှေ့ရှုတဲ့ခေါင်းဆောင်ပေါင်းတယောက်ကိုကျင်းပဖို့ဒါပေမဲ့အဲ့ဒီပါတီအာဏာရဖို့ကတော်တော်လေးရည်ရှိပါတယ
်။ဟုတ်ကဲ့ဆရာကျွန်တော်တခုမေးချင်တာစောစောကဆရာနိုင်ငံ20ပြောတဲ့အထက်မှာအဲ့ဒီနိုင်ငံ20ရဲ့ နိုင်ငံရေးအခြေအနေဖွဲ့စည်းပုံအရအရသာအစိုးရလုပ်ပိုင်ခွင့်ရရှိတဲ့အခြေအနေစတာတွေဟာအခုမြန်မာနိုင်ငံအခြေအနေနဲ့အကျုံးဝင်လာသူတွေမဟုတ်ဒီဟာတဲ့ပုံပြီးလွတ်လပ်မှုရှိတဲ့နိုင်ငံတွေလားဖွဲ့စည်းပုံအရစသဖြင့်အရသာလုပ်ပိုင်ခွင့်ရှိတဲ့နိုင်ငံလားဆိုတော့နည်းနည်းရှင်းပါအောင်ကြာ
ကျွန်တော်အဲ့ဒီအခြေခံစားတော့မဖောက်ဘူးပါဘာကြောင့်လဲဆိုတော့အဲ့ဒီအခြေခံစားကဆက်တဲ့အရာကြီးနဲ့ပြီးဝယ်ခါပါလေဒါကနိုင်ငံဒီမသွားရောက်ရင်းနှီးမြှုပ်နှံမယ်ဆိုတဲ့ကုမ္ပဏီကြီးဒီကဝယ်ပြီးတော့ပြောကြတာပါအဲ့တော့ခုနပြောနေတဲ့အခြေအနေလေးကြိုက်လားမကြိုက်လားတူလားမတူလားဆိုတာထက်မျိုးမျိုးကွဲကြမှာပါပဲဒါပေမဲ့ဒီနိုင်ငံ CD ရဲ့ပြမ်းမြအကူကဒီပေါင်း20ကျော်36မိလောက်ကြားတယ်ဆိုလို့ရှိရင်အနည်းဆုံးကျွန်တော်တို့ကအဲ့ဒီနိုင်ငံ20လောက်ချိန်ပြီးလုံးမလုံးမှာအထုမှုကောင်းလေးတစ်ခုရနိုင်တယ်လို့ယူဆမှာပေါ့နော်ဆိုတော့ကိုယ်သူတဲ့ပုံပြီးလုံးနိုင်တယ်ဆိုလို့ရှိရင်မြစ်တီထားတဲ့ငယ်ပြီးတော့ကြောက်ပါမှာ
တချို့ဒီမိုကရေစီပြုပြင်ပြောင်းလဲသွားတဲ့အာနာရှင်စတင်ရကူးသွားတဲ့နိုင်ငံတွေထိုင်ဝမ်တို့တောင်ကိုရီးယားတို့စသဖြင့်အဲ့ဒီနိုင်ငံတွေနဲ့ဆိုင်မြန်မာနိုင်ငံမှာလူမျိုးရေးတိုင်းရင်းသားပဋိပက္ခတွေနေဇာဒီသာပြဿနာတွေအခုခါမှာအနောက်ဘက်နေဇာပြဿနာတွေဖြစ်နေတော့ပြည်သူတွေရဲ့သဘောထားကလည်းပဲဒီမိုကရေစီအရေးထက်မျိုးဘာသာအရေးကိုစိတ်ပြီးတော့များအာဆုံးခွန်ဆိုင်အလေးထားနေရသလားဒီအချက်ကတော့ခုနပြုပြင်ပြောင်းလဲမှုတွေအတွက်အဟန္တာဖြစ်နိုင်မယ်လို့စဉ်းစားစရာမရှိဘူးလားခင်ဗျာ
။ဟိုနိုင်ငံတွေမှာအလေးထားတဲ့ကိစ္စရပ်ရှိပါ။တော့ချက်ကတော့ဟန်ချက်ပါ။ကျွန်တော်တို့လိုအိုင်းနာလူမျိုးတွေမျိုးရပါဒါရမျိုးကွဲကြနေတဲ့နိုင်ငံတွေအရေးကြီးဆုံးအချက်ကတော့ယူသားလုံးစီလုံးမျိုးပါပဲ။အဲ့ဒီအကြောင်းချက်ကလွတ်လပ်ခွင့်တွေပို့ပြီးတော့ပြီးကြကြတယ်ဆိုပြီးတော့ပြောကြပါတယ်။ဒါကြောင့်မြန်မာနိုင်ငံပြဿနာမျိုးဆက်လာပါဘူး။ချက်ချဲပါလေ။အချင်းယူကောင်းယူပါပါလိမ့်မယ်။အဲ့ဒီထက်မှအတက်ကျအမိန့်မြင့်နေတဲ့အများကြီးချိန်ရနိုင်ပါလေ။
အခုလာမယ့်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့နည်းနည်းကြိုပြီးတော့ခံမှန်းကြည့်ရင်ပေါ့လေဘေးဒင်းဆရာတွေမဟုတ်ကြတော့လဲပဲအလားအလာဘယ်လိုဖြစ်နိုင်ပါသလဲအဲ့တော့လာမယ့်ရွေးကောက်ပွဲပြီးတဲ့အခါမှာတရားမျှတရွေးကောက်ပွဲလို့ရင်တော့ပြည်သူလူထုအများစုထောက်ခံမှုရတဲ့နိုင်ငံကြီးကဖြစ်လာတော့မှာပဲပေါ့လေအစိုးရဖွဲ့လာနိုင်မှာပဲဖြစ်ပါတယ်အဲ့ဒီအခါမှာရွေးမဲ့အရွေးဟာအခုပြီးခဲ့တဲ့2015က2020အထိရွေးခဲ့တဲ့အရွေးထက်ပိုပြီးတော့ကောင်းလာလိမ့်မယ်လို့မျှော်လင့်နိုင်ပါသလား
လေလာချက်တစ်ခုတည်းဆိုတော့အခုချိန်ဒီတော့ဆန်းစုကြည်ပေါ်ထောက်ခံမှုဟာ60%နဲ့ထက်ခွန်ဆက်ရလို့နောက်နည်းမျိုးစတိရှိနေပါလေအကြောင်းလေးပါဘူးသူကယုံကြည်တဲ့ခေါင်းဆောင်မျိုးဒီမှာနိုင်ငံမှာတော်တော်ရှားပါလေတော့ဆန်းစုကြည်ရှားရှားပါပါပါသူ့ကိုသူကဖြစ်ကြတယ်အဲ့ဒီဖြစ်တာတည်းမကောက်ဘူးဗျယုံကြည်ကူးဝယ်တဲ့ဖြစ်ရှိပါတယ်ဒီမှာနိုင်ငံမဲပေးဖို့ကိုသိလာလို့ရှိနေတယ်သူတို့ကိပုဂ္ဂိုလ်ကြီးပေါ်မှာခြေတော်ကြီးပြေးကြတာဖြစ်ပါလေ။ကျွန်တော်တို့သတင်းမှာသမားတွေရဲ့တုံ့တမှုကတော့အစိုးရရဲ့ဆော်ဝဲချက်တွေဒီချိန်ထိုးကြည့်တာ။ဒါပေမဲ့လူလူကမဲပြီးတဲ့အခါမှာအဲ့ဒါကစိတ်ကြီးအဓိကကြားဆိုကျွန်တော်မဖြစ်ပါဘူး။ဒါကြောင့်ဒေါက်ဆာဆူကြီးဦးဆောင်တဲ့ပါတီကပဲအလဲရမှုအလားအလာများပါလေ။အဲ့ဒီ
။ယုံကြည်တယ်ဆိုတာထက်ကိုယ်ကိုယ်စီကတ်တဲ့သဘော personality cult မြန်မာနိုင်ငံရေးမှာအဲ့ဒီ delay မျိုးရှိနေတဲ့အတွက်ကြောင့်ကိုယ်တိုင်ဆုံးဖြတ်ရတာကအဲဒီခေါင်းဆောင်တူဦးတယောက်တည်းပေါ်မှာပဲမိခွန်းလုံးနဲ့သူပြောမှပဲအကုန်လုံးဖြစ်တယ်ဆိုတဲ့သဘောမျိုးသူမပြောရင်ဘာမှမလုပ်ရတဲ့အတွက်ကြောင့်လဲတူတက်မှုနှောင့်နှေးရတဲ့ဆိုပညာရှင်တချို့ကသုံးသပ်ကြပါတယ်ကျွန်တော်နာမည်တော့မပြောလို့ရပါဘူးအဲဒီအခြေအနေမျိုးများမြန်မာနိုင်ငံမှာဖြစ်နေလေသလားလို့မေးလာမယ်ဆိုရင်တော့ခင်ဗျာ
ဒါကမရှောင်ပလွဲတာတဲ့တောက်ချက်ပါပဲဘာကြောင့်လဲဆိုတော့အင်မတန်အခေါင်းနဲ့ခေါင်းဆောင်တွေပေါ့နော်မှဂျမနိုင်ငံမှာအနာရသွားရတဲ့ပုံစံတွေထဲမှာဒါဆိုလို့ရှိရင်အီးမေးလ်ကိုပြောလို့ရတယ်ဘုဂျူဂီတက်ရှေကိုပြောလို့ရမယ်ခုတော့ဆန်စစ်ကြီးကိုပြောလို့ရမှာပေါ့နော်ဆိုတော့အဲ့ဒီလိုအားကောင်းတဲ့အကြောင်းပေါ်လို့လည်းတွဲလိုက်လာတဲ့ခက်ခဲတွေယတနာတွေတုံ့ဆိုင်ကြည့်တယ်အများကြီးရှိပါတယ်ဂျမနိုင်ငံချုပ်နေရတာလည်းအဲ့ဒီအခက်ခဲမျိုးဖြစ်ကောင်းဖြစ်မှာပါအဲဆောင်းဝင်းကျင်နဲ့ကျွန်တော်အာစကားပြောမှုတဲ့အခါမှာရှောင်းဝင်းတင်ကကြိုးပြီးပြောခဲ့တာရှိပါတယ်ကျွန်တော်မြန်မာနိုင်ငံရေးမှာအဓိကရှင်သွားတဲ့ပြဿနာတစ်ခုကတော့ဒေါက်တာဆုကြည်နဲ့ကျန်တဲ့ခေါင်းဆောင်တွေကြားကွာတဲ့အကွာဟာဥမာနေတာလည်းဖြစ်ပါတယ်ဆိုပြီးသူကပြောခဲ့ပြီးပါတယ်အမိုင်းကိုပြန်ကြည့်မယ်ဆိုလို့ရှိရင်ပိုချွန်အောင်ဆန်းနဲ့အခြားခေါင်းဆောင်တွေကြားကွာတဲ့အကွာဟာတဲ့ဒေါက်တာဆုကြည်နဲ့လက်ရှိအခြားခေါင်းဆောင်တွေကြားကွာတဲ့အကွာဟာအမတန်ကိုကြီးမားပါတယ်ဒါကြောင့်အဲ့ဒီခေါင်းဆောင်မှုမျိုးတွေနဲ့ရှင်တွဲလာတဲ့ခက်ခဲတွေဒီကမှာပါ ။ဘာကြောင့်လဲဆိုတော့ဒီစဲစနစ်ကိုပါအဲဒီလိုဟောင်းကောင်တွေကိုပြန်ပြီးဆန့်ကျက်ထိန်းနိုင်တဲ့သူ့ဘဝနဲ့သူ့စနစ်ကကြောင်းပြီးသွားနိုင်တဲ့စနစ်မျိုးမဟုတ်ပါဘူး။ဒါကြောင့်မလို့ဒါတွေကခေါင်းဆောင်ရဲ့ပြဿနာအထက်ဒီစဲအုပ်ချုပ်ရေးစနစ်ရဲ့ပြဿနာလို့ပဲရှင်းပြလို့ရပါတယ်။မြန်မာနိုင်ငံကြီးဖွဲ့ချုပ်ဒီကာလမှာအားလိုက်ရတယ်လို့ပြောလို့ရတာကတော့ဘာဝကြစွာပဲစစ်တပ်ကျော်တော့နောက်ခါပေါ့ပဲပါတီတစ်ခုကအစိုးရတက်လို့ရတဲ့အခါမှာဒီကြေးကြီးကိုပြစားပြရတာပါပဲကျွန်တော်တို့အကြောင်းလဲဆိုင်ရာစာပေကိုကြည့်နေဆိုလို့ရှိရင်ဒီကြေးကြီးနဲ့အကြောင်းလဲဆိုတာကအကြိုင်ဆွဲနေကြတဲ့အကြောင်းကြံကြီးဖြစ်တယ်ဒါကြောင့်အဲ့ဒီအကြောင်းကြံပြရမှာဆိုလို့ရှိရင်ဒီပထမအတန်းဆလာတော့ပရမ်းချောက်တာဒီကြေးကြီးကိုပြစားပြရတယ်ဒါလည်းဒီအကြောင်းနဲ့လုံလောက်တယ်လို့ကျွန်တော်ယူဆပါတယ်။ဒုတိယတန်းမှာတော့အကြောင်းနဲ့တက်ကိုပို့ပြီးတော့ဒါနေလေလို့ကျွန်တော်ပြောနေပါတယ်
။တည်ငြိမ်မှုလည်းပိုကောင်းလာမယ်ပေါ့။ပိုစီလာနိုင်
တယ်။တည်ငြိမ်မှုကတော့တည်ငြိမ်မှုလို့ကျွန်တော်ပြောတဲ့အခါကျတော့ပြည်ရင်းငြိမ်းရေးနဲ့ပတ်သက်လာတယ
်။ဟုတ်တယ်
။အဲ့တော့လည်းဆက်ဆံရေးနဲ့ပတ်သက်လာတယ်။ဒါတွေကတော့နိုင်ငံရေးအတည်ငြိမ်မှုတစ်ခုလုံးနဲ့အနောက်ရှေ့အခက်ခဲဆက်ပြီးကျွေးဝနေပါတယ်။ဒါပေမဲ့ဒီလိုပြောတဲ့အခါမှာအုပ်ချုပ်ရေးရန်ကြီးအတင်းကဒီလိုသဘောရပြောမယ်ဆိုရင်တော့ထိနေလိမ့်ကြလို့ထင်ပါတ
ယ်။ဟုတ်ကဲ့တချို့နိုင်ငံတွေမှာနိုင်ငံရေးအပြောင်းလဲဘယ်လိုပဲဖြစ်ဖြစ်အုပ်ချုပ်ရေးရန်ကြီးဘျူရိုကရေစီကခိုင်မာနေရင်အဲ့ဟာဆက်သွားနေတာပဲ။ခိုင်မာလဲပဲဒီလိုဟာတွေအများကြီးရှိရဲ့ယူရိုပါလဲအီတလီရောပါလို့ဆိုအစိုးရကမကြာခဏပြောင်းနေခဲ့ပေမဲ့သူတို့ဘျူရိုကရေစီကနေပြီးတော့စီမံခန့်ခွဲသွားတာရောပါလို့ပဲလူတွေကထောက်ပြကြပါတယ်။ဆိုတော့မြန်မာနိုင်ငံမှာတော့အဲ့လိုဖြစ်နိုင်ဖို့ဝေးသေးတယ်ပေါ့ဆရာလောလောဆယ်မှာ။
မမပဲဒါကလေကျွန်တော်မိတ်ဆွေဒီလူတို့တော့မှကော်ပီတစ်ခုရဲ့ဥပဒေပေါ့နော်ကျွန်တော်နာမည်တော့ထုတ်ပြီးမပြောချင်ပါဘူးကျွန်တော်ဥပဒေပြောသလိုပါကျွန်တော်တို့ရဲ့ကြေတနာကခိုင်းတာပဲလုပ်တတ်တဲ့ပြဿနာခိုင်းတဲ့မခိုင်းတတ်တဲ့ကြေတနာဆိုပြီးသူကကြုံရတဲ့အချက်လေးကိုချုပ်ပြီးပြောပါတယ်ဒါဒီအားလုံးကလက်ရှိအစိုးရကလုပ်ခဲ့တာတဲ့အရင်အစိုးရဆက်ဆက်ကြောင်ဖြစ်ခဲ့တဲ့ကြေတနာဖြစ်ပါတယ်ဒါကိုလက်ရှိအစိုးရကအပေါ်ဆက်ခံပေးရတယ်အဲ့ဒီကထပ်နိုင်မှုကြိုးစားလုပ်ရပါတယ်။ဒီလိုပြည်ပြည်ကြောင်းလဲတဲ့အရှိန်ကိုနှီးနေတာကလည်းဒါကတော့လက်ရှိအစိုးရမှာတောင်းလို့ရှိပါတယ
်။ဘူးကျော်ဆောင်သာစီစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာအရေးသုံးသပ်ချက်ကိုဗုဒ္ဓဟူးနေ့ညပိုင်းမှာတည်ထုတ်လွှင့်ပေးပြီးခုလိုကြာတာပရိနေမနက်ခင်းမှာနောက်တစ်ချိန်ပြန်ပြီးနားဆင်နိုင်ကြပါရဲ့ရှင်။အခုဆက်ပြီးသူယုံကြည်ရာစီစဉ်ကိုနားဆင်ကြရပါမယ်။ကဗျာဆရာဝက်ကြဖြူရဲ့ယုံကြည်ရာကိုနားဆင်ရမှာပါ။မမိုးဖြူကစီစဉ်တင်ဆက်ထားပါရဲ့ရှင်
။အားလုံးမင်္ဂလာအပေါင်းကိုကျေးဇူးတင်ပါတယ်လို့ကျွန်တော်ပြောမှာဒီနေ့ကျွန်တော်ပြောမယ့်အကြောင်းကတော့ကျွန်တော်နဲ့နေရညာဖြစ်ပါတယ်။ကျွန်တော်ဆိုတာလူသားအားလုံးကိုကူစားပြုထားပါမယ်။ကျွန်တော်တို့ကအမိ1 day ကခက်ခဲစွာကျွတ်လွတ်လာခဲ့ပြီးတဲ့ကနေရဒီတဲ့ကိုရောက်ခဲ့ကြရတာပါ။ပြောရမယ်ဆိုရင်တော့ခင်ဗျာအဲ့ဒီ၄ရက်တွေကိုကျွန်တော်တို့ဘယ်လိုကြော်ဖြတ်ကြမလဲဆိုတာပါကျွန်တော်တို့လူသားတွေကမွေးဖွားခြင်းနဲ့စပြီးတော့သိဆုံးခြင်းနဲ့ပြီးခဲ့ရတာပါ၄ရက်တွေရဲ့အနှစ်သာရကပါလေကျွန်တော်တို့ရဲ့မြတ်ဗုဒ္ဓဘုရားရှင်စကားလေးတစ်ခုကိုလည်းမှတ်သားဖတ်ရှုခဲ့ကြပါအလုံးစုံသောယုံနာလူနာငါမောက်သာမသိမ့်ပိုက်ခဲ့သူအားဆိုရင်ချင်းမရှိဘူးလူတယောက်ရဲ့ဒုစရိုက်တရားချုပ်ငင်းရကိုယ်နဲ့ကိုယ်ပေါ်ဝင်ကျင်ဒုစရိုက်တရားချုပ်ငင်းခြင်းကိုကျင်းပလာကြမယ်ဆိုရင်ပေါ့လေအေးချမ်းတဲ့ပေါ်ဝင်ခြင်းတွေတခုကိုရရှိလာလိမ့်မယ်လို့ကျွန်တော်ထင်ပါတယ်ကျွန်တော်တို့ကမနေ့မိုးရင်းလို့ညလုံးညလုံးဖွင့်လိုက်တာနဲ့ဒါမှမဟုတ်ညလုံးညလုံးကိုဖွင့်ရင်အဲ့ရတဲ့မှာအသိစိတ်လို့ထလာတဲ့အချိန်ကစားပြီးဒါတို့ဒီနေ့ဘာလို့ရမလဲဒီနေ့ဘာလို့ရမလဲဆိုတာတွေကိုပဲတွေးနေပြီးတကြပါတယ်ကိုယ့်ရဲ့လက်နှစ်ဖက်နဲ့စုပ်ကိုင်နိုင်ပြီပေါ့ဒါမှမဟုတ်ဒီတဲ့ပို့ပြီးတော့လေကိုယ့်တကူစားတိတ်ပိုက်ယူနေလို့ရပြီကမ္ဘာမှာဝင်ဒီကပို့ပြီးတော့တမိသားစုတို့အတွက်ပြေးပိုင်နိုင်ပြီးစသည်ဖြင့်တွေးတွေကလောကတွေကိုတော့မတတ်နိုင်တော့ပါဘူး။ငါဆိုတဲ့တွေးတွေပွားများလာတဲ့နဲ့အတ္တတွေပဲပွားများလာမှာ။ငါဆိုတဲ့တွေးနေပါသွားမှအတ္တတွေပါရပါမယ်လို့ထင်ပါတယ်။တဏိတာကိုကျွန်တော်တို့ဆန်စီယိုလေးခတ်ဖို့ဒူပါလိမ့်မယ်လို့ထင်ပါတယ်။ဒါမှမဟုတ်မနဲ့မိုးလင်လာတဲ့တွေးကိုကြောင်းငယ်တွေးကြည့်လိုက်မယ်ဆိုရင်ပေါ့လေ။ကျွန်တော်တော်တော်လုံးကမ္ဘာလောကကြီးစီဟာအယူဘက်ကအယူဘက်ဆိုင်ကကြီးပဲတွေးလာလိုက်ကြတယ်ကျွန်တော်တို့ကဘာလောဘကြီးကိုဘာတွေပေးနိုင်မလဲဘာတွေပေးရမလဲဥပမာပေါ့ဗျာကိုတော်ရလမ်းကြီးမှာပို့ကွာဖြစ်ဖြစ်ရဟန်းတန်ခါဖြစ်ဖြစ်ဆောင်းမို့တော်ဝါလေးတွေပဲဖြစ်ဖြစ်ကိုတနေ့တာတုံးမယ်ငွေကြီးလေးတွေကနေဖဲ့ပြီးဝေမြလိုက်နေသူ့ရမ်းလိုက်နေဆိုရင်ဆောင်းမို့ကိုကိုယ်ကိုယ်စိတ်ကမိရညွန့်ပြရံမြတ်ဗုဒ္ဓဘုရားရှင်ကိုစီနီးပန်း
မွေးတိုင်းတတော်ရေးကြံကပ်ပြီမယ်ဆိုရင်ပေါ့လေတရာတရားရဲ့နေ့စဉ်လေးချစ်ခေါင်းလေးတစ်ခုဖြစ်လာမယ်လို့ထင်ပါတယ်တရာစိတ်စိတ်ညောင်းလေးကနေအပင်တောက်ပြီးတော့ကြီးပြင်းလာမှာနောက်ပြီးတော့ပေါ့လေတနေ့တာကိုဖြတ်တန်းတော့မယ်ဆိုရင်ကျွန်တော်အတွေ့အကြုံပါအဲ့ဒါကိုယ့်ရဲ့တကူစားကာယကံဝစီကံမနောကံလေးထိန်းသိမ်းနေစီယိုလေးသဘောမျိုးပေါ့ထားမယ်ဆိုရင်ကိုယ့်ရဲ့ကာယကံကြောင့်တပါးခံလာပြီးဒုက္ခမရောက်ပါစေနဲ့မပြည့်စုံပါစေနဲ့ကိုယ့်ရဲ့အပြောကြောင့်တပါးခံလာပြီးမင်းမပြည့်စုံဘူးမရရောဘူးဒါမှမဟုတ်ရင်စိတ်စိတ်ဆင်းရဲခြင်းမဖြစ်စေဘူးကိုယ့်ရဲ့အပြောကြောင့်အကျံစီကြောင့်တပါးခံလာပြီးမဆော့ရဘူးမပြည့်စုံဘူးပေါ့လေအဲ့ဒီလိုလေးစီယိုလေးထားမယ်ဆိုလို့ရှိရင်ကိုရရှိတဲ့မြေကြီးကလေးတည့်ရပြီးဖြတ်တမ်းမယ်ဆိုလို့ရှိရင်ကိုတကူဆိုတာတပ်မြေကြီးရဲ့မြေကြီးကလေးပန်တန်ကြရမယ်လို့ထင်ပါတယ်တကယ်တော့လောကကြီးဖြစ်ပေါ်လာခြင်းကလည်းကျွန်တော်အမြင်ပေါ့လေတက္ကနာရှိသည်ရှိကြတဲ့တရားဝါတွေတက္ကနာဒီစီဒီဆောက်နိုင်ရဖို့တော်တော်ရင်းမြစ်တွေဖြစ်လာကြတာပါကိုတူရဲ့အတွက်ကိုတမီသာစုတဲ့အတွက်ဆိုတဲ့လူချင်းတတ်မဲ့စိတ်တွေနဲ့လောဘစိတ်တွေနဲ့ဆုတ်ကန်ရမယ်ဆိုလို့ရှိရင်ဆုတ်ကန်တဲ့လက်မှာကျန်ရစ်ဖြစ်မှာကတော့ပူတော်ငင်းနေလို့ပဲမြင်နေပါအရာအားလုံးလှပတဲ့နေရများမှာလှပငင်းငင်းတဲ့ကဘာကြီးဖြစ်ပါစေဒါပါပဲ
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်ရာစီစဉ်ကိုနားဆင်ခဲ့ကြရတာပါရှင် VOA American တန်ရဲ့အော်တိုဘာလ10ရက်ကြာသပတေးနေ့မနက်ခင်းစီစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်အခုထုတ်လွှင့်ပေးနေတဲ့တနအိစာစီစဉ်အစဆုံးကိုမနက်၈နာရီကနေ၉နာရီထိလိုင်းဒိုမီတာ20 25 32တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါတယ်။ဒီကနေ့ညပိုင်းမှာတော့ကိုဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍဥအောင်ခင်ရဲ့မြမအရေးသုံးသပ်ချက်နဲ့တိုင်းရင်သတင်းလွှာစတဲ့သတင်းပတ်စင်ကဏ္ဍတွေကိုနားဆင်ကြရဖို့ရှိပါတယ်ရှင်။အခုကြာသပတေးနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကတလှည့်ပြောပြပေးပါဦးမယ်ရှင်။
စီရီးယားနိုင်ငံရှိမြောက်ပိုင်းကကတ်တပ်ဖွဲ့ကိုရှင်ထုတ်ဖို့ကာလာတော်ကြာကလေးကစီစဉ်ထားတဲ့စစ်စင်ရေးတစ်ခုကိုတူရကီကစတင်နေပါတယ်။ကတ်လက်နက်ကိုင်တွေကိုတူရကီအစိုးရကအကြမ်းဖက်ဝါဒီတွေဖြစ်သတ်မှတ်ထားပြီးအနောက်နိုင်ငံအများပြားကတော့ IS အကြမ်းဖက်ဝါဒီအဖွဲ့ကိုနှင်းနှင်းနာမှာအဓိကမှမိတ်တွေဖြစ်သတ်မှတ်ထားတာပါ။အဲဒီဒေသကိုလေကြောင်းကနေတိုက်ခိုက်ပြီးနိုင်ပိုင်းကြာပြီးတဲ့နောက်တူရကီရဲ့ဒုတိယအဆင့်ထိုးစစ်ဖြစ်တဲ့မြေပြင်ထိုးစစ်ကိုစတင်ခဲ့ပါတယ်။စီရီးယားမြောက်ပိုင်းကနေအမေရိကန်တပ်ဖွဲ့တွေကိုယိုသိမ်းမှုသမ္မတဒေါ်နယ်ထရမ့်ရဲ့ဆုံးဖြတ်ချက်ပေါ်ပေါ်ရူးနေမှာလဲပါတီကြီးနှစ်ရက်စလုံးကလွှတ်တော်အမှတ်တွေဆက်ပြီးတော့ပြင်းပြင်းထန်ထန်ဝေဖန်တိုက်ခိုက်ကြပါတယ်။စီးရီးယားမြောက်ပိုင်းမှာအမေရိကန်ရဲ့မာမေကတ်စတရာတူရကီကတိုက်ခိုက်ခံနေရတာပါ။ထရမ့်အစိုးရအဖွဲ့ရဲ့အရှမ်းမရှိပြစ်ပယ်မှုကိုခံနေရတဲ့မဟာမိတ်ခတွေအတွက်ဆုတောင်းပေးကြဖို့တောင်ကာရိုလိုင်းနားပြည်နယ်ရီပပလီကန်ထက်လွှတ်တော်အမှတ်လင်စီဂရမ်က Twitter မှာရေးပါတယ်။ဒီလိုလှုပ်တာဟာ IS စစ်သွေးကြော်တွေပြန်ကောင်းထောင်လာဖို့တေးချစီတယ်လို့လည်းပြောပါတယ်။ကမ္ဘာပေါ်မှာအမြင်အယုံချိုးယွင်းသူဒါမှမဟုတ်မျက်လုံးကွယ်နေသူလူပေါင်း 1.2 ဘီလီယံထက်မနည်းရှိတယ်လို့ကမ္ဘာ့ဂျမားရေးဖွဲ့ WHO ကထုတ်ပြန်တဲ့အစဉ်ကစားအသစ်တစ်ခုမှာဖော်ပြထားပါတယ်။အဲဒီအထက်မှာကျိုးတင်ကာကွယ်နိုင်ငံကြီးရှိတဲ့ဒါမှမဟုတ်အခုချိန်ထိဘာမှလုပ်မပေးနိုင်သေးတဲ့အမြင်အယုံချို့တက်နေသူလူပေါင်းက1ဘီလီယံထက်မနည်းရှိတယ်လို့ WHO ကပြောပါတယ်။အဲဒီလူတွေကိုကူညီကူတာပေးဖို့အတွက်ရန်ပုံငွေအမေရိကန်ဒေါ်လာ14ဘီလီယံလိုတယ်လို့လည်းပြောပါတယ်။လွန်ခဲ့တဲ့နှစ်သန်းပေါင်း115သန်းလုံးကရှင်သန်ခဲ့တဲ့အမတန်ကြီးမားတဲ့အသားစားဒိုင်နိုဆောကြီးတစ်ကောင်ရဲ့ကြောက်ဖြစ်ရုပ်ကျွင်းကိုထိုင်းနိုင်ငံမှာတွေ့ရှိလိုက်တယ်လို့သိပ္ပံပညာရှင်တွေကဗိုလ်ဒူးနေမှာပြောပါတယ်။အဲဒီဒိုင်နိုဆောကိုဆီမရာပတောဆူဝဒီလိုနာမည်ပေးထားပြီးအရှည်26ပေနဲ့အလေးချိန်အနည်းဆုံး3တန်ခွဲလောက်ရှိနိုင်တယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ
။ခြားသာပြင်းနေမနေခင်ထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြပေးသွားတာပါရှင်။အခုမနေ့အစည်းအဝေးထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ကေဗန်ဖောက်လာဖြစ်ပါတယ်။ဒီကနေ့ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လို့မဲ့အစည်းအဝေးတွေကိုတော့လိုင်းဒိုမီတာ19 19 25တို့ကနေတိုက်ရိုက်နားဆင်နိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုအပိတ်နားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.